Welcome to the Voice of America in Burmese.
လာညကြမှာရှင်2015ခုနှစ်ဖေဖော်ဝါရီလ13ရက်တောက်ကြနေညပဲ VOE စီစဉ်တွေစတင်ပါပြီ။လိုင်းလမီတာ190လိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျမခွန်ယူပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
ကျမကသင်ကြီးထိုက်ပါရှင်ဒီညမှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းမှာအပြည့်အခတ်ရက်စဲရေးသဘောတူညီချက်ရထားတဲ့ကြားကပဲတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်ဒီကနေ့မြန်မာနိုင်ငံတဝန်ဘိုးကျောင်းအောင်ဆန်းရာပြည့်အခမ်းအနားတွေကိုစီကားတိုက်မြိုက်စွာကျင်းပခဲ့ကြပါတယ်အိန္ဒိယနိုင်ငံမှာတော့ယထာလန်းချော်တာကြောင့်အ ਨੇ စုံလူ၁၁ဦးတို့သေဆုံးခဲ့ပါတယ်ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုအောင်လွင်ဦးနဲ့အတူတင်ပြပေးပါမယ်ရှင်
ဒီနေ့ညမဲ့နာဆင်ရမယ့်သတင်းဆောင်မတွေထဲမှာတော့ဒီမိုကရေစီပညာရေးချစ်တက်ပြီးစန္ဒပြနေကြတဲ့ចောင်းသားတပည့်ရဲ့နဲ့ပတ်သက်လို့ဒီကနေ့အစိုးရဘက်ကဒီကြေညာချက်ထုတ်ပြန်လိုက်ပါတယ်
တို့တော့ယခုအခါတပည့်စစ်ကြောင်းများသည့်ရန်ကုန်မြို့သို့ဆက်လက်ဦးတည်လှုပ်ရှားနေကြသဖြင့်မလိုလားအပ်သောပြဿနာများမဖြစ်ပေါ်စေရန်နှင့်နိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးရဲရွာအေဂျင်တာရေးတို့အတွက
်မြမအစိုးရအတန်းလွှင့်ဌာနကကြေညာသွားချက်နဲ့အတူတိုင်းနယ်ပြည်နယ်တွေကနေပြီးတော့ရန်ကုန်အထိချစ်တက်နေတဲ့ចောင်းသားတွေရဲ့နောက်ဆုံးတပည့်အခြေအနေကိုလည်းပြောပြပေးသွားမှာပါအဲဒီနောက်ရှမ်းပြည်နယ်ကိုကန့်ကိုပိုင်အုတ်ချုပ်ခွင်ရဒေသမှာတိုက်ပွဲအရှိန်မြင့်နေတဲ့အခြေအနေတခါနမောက်မြို့မှာကျင်းပတဲ့ဗိုလ်ချုပ်နှစ်တရာပြည့်မွေးနေ့ထိမ့်မှတ်ပွဲကျင်းပပုံတွေကိုလည်းနားဆင်ကြရပါမယ်။နောက်ပိုင်းမှာတော့အမျိုးသမီးကန္တာသုတဆုံနေအမေရိကန်တခွင်နဲ့တိတ်ပန်တဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေကိုနားဆင်ကြရမှာပါ။ဒီလိုကန္တာတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုအောင်လွင်ဦးတို့ကကြေညာပေးပါမယ်ရှင်။
ယူကရိန်းပြည်ပခအဆုံးသတ်ရေးကိုဥတီစေမဲ့လေးနိုင်ငံအပြစ်ခတ်ရက်စဲရေးသဘောတူညီချက်မနေ့ကြာသားပြည်နေကရရှိခဲ့တဲ့ကြားကပဲတိုင်းပြည်အရှေ့ပိုင်းမှာလွန်ခဲ့တဲ့တရက်အတွင်းတိုက်ပွဲတွေဖြစ်သွားခဲ့တဲ့အတွက်အစိုးရတပ်သား၈ဦးသေဆုံးပြီး34ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ယူကရိန်းစစ်ဘက်အရာရှိတွေကပြောပါတယ်။အပြစ်ခတ်ရက်စဲရေးသဘောတူညီချက်ကတော့အခုချိန်ထိစတင်အကျုံးဝင်ခြင်းမရှိသေးပါဘူး။လွန်ခဲ့တဲ့ရက်ပိုင်းအတွင်းနယ်မြေစိုးမိုးမှုရရှိနိုင်ဖို့နှစ်ဖက်အပြိုင်လူနေခဲ့ကြပြီးပို့ဆောင်ရေးအချက်အချာကြတဲ့Devil Civil မြို့အနီးဝန်းကျင်မှာတိုက်ပွဲတွေပိုပြင်းထန်လာတယ်လို့စစ်ဖက်အရာရှိတို့ကပြောပါတယ်။ယူကရိန်းပြည်ပခါအတွက်ကြာသပတေးနေ့ကဘယ်လာရုစ်နိုင်ငံမြို့တော် Minsk မှာ16နိုင်ကြာဆွေးနွေးကြပြီးတဲ့နောက်ယူကရိန်း၊ရုရှား၊ဂျာမနီနဲ့ပြင်သစ်နိုင်ငံကခေါင်းဆောင်တွေအပြစ်ခံရက်စဲရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။တနင်္ဂနွေနေ့မှာစတင်အကျုံးဝင်မဲ့အဲ့ဒီအပြစ်ခံရက်စဲရေးသဘောတူညီချက်အရရုရှားနယ်စပ်မှာရှိနေကြတဲ့နှစ်ဖက်တပ်ဖွဲ့တွေပြန်ရုပ်သိမ်းပေးရေးအကျဉ်းသားဖလှယ်ရေးစတဲ့အချက်တွေပါဝင်ပါတယ်။ယူကရိန်းနိုင်ငံတွင်ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေရဲ့ပုံကံတော်လှန်မှုအဆုံးသတ်ရေးအတွေ့လေးနိုင်ငံခေါင်းဆောင်တွေကြိုးပမ်းဆောင်ရွက်ခဲ့ကြတဲ့အပေါ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကလည်းချီးကျူးပြောဆိုလိုက်ပြီးသဘောတူညီချက်ကိုအားလုံးကအလေးထားလိုက်နာကြမယ်လို့မျှော်လင့်တဲ့အကြောင်းပြောပါရရှင်
။ဂရိဆိုယာပေါ်တင်နေတဲ့အကျွေးတွေကိုဖျက်တောက်လျှော့ချနိုင်မှုနဲ့နိုင်ငံတကာအကျွေးရှင်တွေကဂရိဆိုယာကိုတောက်ဆိုနေတဲ့ချိုးချံချွေတာရေးအစီအစဉ်လေးကိုလျှော့ချနိုင်ရေးနီးနာပိုင်းဆိုင်ရာဆွေးနွေးပွဲတွေစတင်နိုင်မှုအတွက်ဒီကနေ့ Great Soya နဲ့နိုင်ငံတကာအကျွေးရှင်တွေတွေ့ဆုံဆွေးနွေးနေကြပါတယ်။ Great Taiwan ရှိသူတွေနဲ့ဥရောပစိုးဥရောပဗဟိုဘဏ်နဲ့နိုင်ငံတကာငွေကြေးရပုံငွေဖွဲ့တို့ကကိုယ်စားလှယ်နဲ့တွေ့ဆုံမှုသဘောတူညီချက်ကိုတော့လော်ဝရင် Great ဝန်ကြီးချုပ်တဲ့ Alexey Tsipras ပရက်ဆန်မြို့မှာကျင်းပနေတဲ့ဥရောပသမဂ္ဂညီလာခံမှာပထမဆုံးအကြိမ်ဖြစ်တဲ့တက်ရောက်နေတော့မှာပဲရရှိခဲ့ကြတာဖြစ်ပါတယ်။ကျေးရှင်ဘက်ကပေါင်ကူဖြစ်တဲ့ချင်းငွေကိုလာတော်ချပေးဖို့အတွက်ဂရိနိုင်ငံဘက်ကလိုလားနေတာဖြစ်ပါတယ်။ဂရိဆိုရဖိအားပေးခံရတဲ့ချိုးချံချွေတာရေးအစီအစဉ်တွေဘလို့ပင်စင်လာစာရင်းနဲ့လိုအားကားတွေကိုဖြတ်တောက်မလဲအခွန်တွေကိုတိုးမြှင့်မှုနဲ့ထောက်မောင်းများစွာသောအစိုးရဝန်ထမ်းတွေကိုအလုပ်ထုတ်ဖို့စရဲပြောင်းလဲတွေကိုညှိနှိုင်းမှုကတော့အချိန်ယူရလိမ့်မယ်လို့လည်းဂရိဆိုရဘက်ကပြောပါတယ်။နယ်သာလန်ပန်နယ်ရေးဝန်ကြီးကတော့ဒီကနေ့တွေ့ဆုံဆွေးနွေးပွဲဟာဂရိနိုင်ငံဘက်ကအလုံးမဖြစ်တဲ့ချိုးချံချွေတာရေးအစီအစဉ်ကိုအဆုံးသတ်ဖို့တစ်ဖက်မှာလည်းဥရောပသမဂ္ဂဘက်ကဂရိဆိုရကိုဒေါ်လာဘီလီယံ300ကျော်ချင်းငွေအတွက်သတ်မှတ်ချက်တွေကိုပြောင်းလဲပေးဖို့အလျှော်မပေးနိုင်ပဲဖြစ်နေရတဲ့ကိစ္စတွေမှာနှစ်ဖက်သဘောတူညီချက်တစ်ခုရှာဖွေဖို့ဖြစ်တဲ့အကြောင်းပြောဆိုသွားခဲ့ပါတယ်။
internet cyber ချင်းချောက်မှုတွေနဲ့ပတ်သက်လို့အမေရိကန်ကုမ္ပဏီတွေအဖွဲ့အစည်းတွေအနေနဲ့အစိုးရနဲ့ရောသူတို့အချင်းချင်းကြားမှာပါအချက်အလက်ဖလှယ်တာတွေပို့လုတ်သွားဖို့တိုက်တွန်းတဲ့သမ္မတအမိန့်ထုတ်ပြန်ချက်တရက်ကိုသမ္မတဥပမာလက်မှတ်ရေးထိုးဖို့အစီအစဉ်ထားပါတယ်အမေရိကန်ပြည်ထောင်စုအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ် Stanford တက္ကသိုလ်မှာပြုလုပ်တဲ့ cyber လုံခြုံရေးနဲ့စားသုံးသူအခအကွယ်ပေးရေးဆိုင်ရာအင်ဘူရိုရဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာသမ္မတလက်မှတ်ရေးထိုးမှာဖြစ်ပါတယ်ကယ်လီဖိုးနီးယားပြည်နယ်ကိုတော့သမ္မတဥပမာမနေ့ကြာသပတေးနေ့ရောက်ရှိသွားတာပါဒ တရင်ချက်လက်ဖလဲကြတဲ့အဖွဲ့အစည်းတွေကိုကိုယ်အသိစိတ်တတ်နဲ့ပါဝင်ဖလဲကြဖို့စံတမတ်ချက်တွေကိုတော့အမိမြေလုံခြုံရေးဌာနကချမှတ်ပေးဖို့ DMA ထုတ်ပြန်ချက်ကညွှန်ကြားသွားမှာဖြစ်ပါတယ်။ Sony ရုပ်ရှင်ထုတ်လုပ်ရေးလုပ်ငန်း Atom ကျမကြီးအမဂန်ကုမ္ပဏီ Target Home Depot EV နဲ့ JP Morgan Chase စတဲ့ကုမ္ပဏီတွေအင်တာနက်ကနေအဆင့်မြင့်ထိုးဖောက်တိုက်ခတ်ခံရမှုတွေဖြစ်ခဲ့ပြီးတဲ့နောက်သမ္မတကအခုလိုလှုပ်ဆောင်လာတာဖြစ်ပါတယ်။အမေရိကန်အစိုးရကိုယ်တိုင်လည်းအင်ဖြူရွန်နဲ့နိုင်ငံခြားရေးဌာနကကွန်ပျူတာတွေနဲ့အမေရိကန်ရဲ့ကမ္ဘာအလဲပိုင်းဒေတာဆိုင်ရာစစ်ဌာနချုပ်ရဲ့ Twitter နဲ့ YouTube အကောင့်တွေတိုက်ခတ်ခံရတာအပါအဝင်အင်တာနက်ဆိုက်ဘာတိုက်ခိုက်မှုတွေနဲ့ကြုံခဲ့ရပါတယ်။တချို့တိုက်ခိုက်မှုတွေဟာရုရှားတရုတ်နဲ့မြောက်ကိုရီးယားနိုင်ငံကဟက်ကာသမားတွေရဲ့လက်ချက်လို့ပြစ်တင်ထားပါတယ်ရှင်
။အမေရိကန်ပြည်သူရှေ့ဘက်ကမြောက်ကရိုလိုင်းနားပြည်နယ်မှာတနက်နေ့ပြစ်တက်ခံရတဲ့သူ၃ဦးတည်းက၂ဦးရဲ့ဖခင်ဖြစ်သူကလက်တလောရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေတဲ့လူသတ်မှုတွေကိုမုန်းတိမှုနဲ့ကျူးလွန်တဲ့ရာဇဝတ်မှုတစ်ခုဖြစ်ပြည်သူစုံစမ်းစစ်ဆေးပြည်သူ FAN ကပူးပေါင်းစုံစမ်းစစ်ဆေးဖို့တောင်းဆိုလိုက်ပါတယ်။ကားရဲ့နားရနေရာတစ်ခုနီးမှာအငင်းပွားမှုဖြစ်ပွားပြီးသူတို့၃ဦးပြစ်တက်ခံရတာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောဆိုထားပေမဲ့တည်ဆုံသူ၃ဦးတည်းက၂ဦးရဲ့ဖခင်ကတော့သူတို့ဟာမွတ်စလင်တွေဖြစ်တာကြောင့်အသက်ခံခဲ့ရတာလို့ပြောပါတယ်။ဂျာဇာပရင်းကသူ့ရဲ့သမီးဖြစ်သူ၂ဦးနဲ့တမက်ဖြစ်သူတို့ရဲ့အတူပါမှာလည်းဖခင်ဖြစ်သူကသူ့ရဲ့ပြောဆိုချက်ကိုထပ်မံပြောကြားသွားခဲ့တာပါ။ဒီအတူပါခန္ဓာမှာတော့လူထောင်ပေါင်းများစွာကနောက်ဆုံးအနေနဲ့ဂါရဝပြုခဲ့ကြတဲ့အကြောင်းလဲဒေသခံသတင်းတွေကဖော်ပြပါတယ်။ဒီဆုံးခဲ့သူတွေကတော့အသက်23နှစ်အရွယ်ဒီယာဖာရာကက်နဲ့ဇနီးဖြစ်သူအသက်21နှစ်အရွယ်ယူဆာအဘူဆလာနောက်မြမဖြစ်သူအသက်19နှစ်အရွယ်ရဇောအဘူဆလာတို့ဖြစ်ကြပါတယ်။အသက်ခံခဲ့ရတဲ့ဇနီးမောင်နှံရဲ့အိမ်နီးချင်းအသက်46နှစ်အရွယ်ခရစ်စတီဖန်ဟစ်ခ်စ်ကိုတော့လူသတ်မှုဆွဆွဲခြင်းနဲ့ခံဝန်ချက်မပြည့်ပဲဖမ်းဆီးထားတာပါ။သူတို့အနေထိုင်ရာတက္ကသနေဝင်းတွင်ကားရနားထားတဲ့နေရာနဲ့ပတ်သက်လို့အငင်းပွားမှုဖြစ်ပြီးပြစ်ဒဏ်ခံရတာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောရင်ပဲဖခင်ဖြစ်သူကတော့မွတ်စလင်တွေဖြစ်နေမုန်းတီးပြီးပြစ်ဒဏ်ခံရတာလို့ပြောဆိုနေတာပါ။အခုသုံးလိုင်းလူသတ်မှုနဲ့သူ့ရဲ့သမက်ဖြစ်သူဒဘရာကာတက်ရောက်နေတဲ့မြောက်ကိုရိုလိုင်းနားပြည်နယ်ရှေပယ်ဟစ်တက်သူအနီးမှာဖြစ်ပွားခဲ့တာပါ။ဗုဒ္ဓနေညာကတက်သူချောင်းဝင်းအတွင်းမှာလူထောင်ပေါင်းများစွာစုဝေးပြီးတော့လည်းဖျောင်းနိုင်ထွန်းညီပြီးတည်ဆုံးသူတွေအတွက်အောက်မေ့ဆူတောင်းခဲ့ကြပါတယ်
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA ကနေတောက်ကြနေညပိုင်းသတင်းလေးကိုဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်။အမျိုးသားကောင်းဆောင်ဗိုလ်ချုပ်အောင်ဆန်းရဲ့နှစ်တရာပြည့်မွေးနေ့အထိမှအခမ်းအနားတွေနိုင်ငံတော်ဝန်ကျင်းပနေတာမှာဒီကနေ့ဗိုလ်ချုပ်အောင်ဆန်းရဲ့ဇာတိမျိုးနတ်မောင်မှာကျင်းပတဲ့လူမှုစည်းဝေးပွဲမှာဗိုလ်ချုပ်အောင်ဆန်းရဲ့သမီးဖြစ်သူဒေါအောင်ဆန်းစုကြည်ကလည်းတက်ရောက်လာတဲ့လူမှုကိုစကားပြောခဲ့ပါတယ်
။ငါတို့ဗိုလ်ချုပ်ရှိသေးရင်ဆိုတဲ့စကားတွေကြပြားတွေအပြောဆိုတွေအခုတော့အများကြီးကြားကြားရပါတယ်အဲ့တော့တဦးချင်းတဦးချင်းဟာနိုင်ငံအတွက်အရေးပါတဲ့ကိစ္စတွေနဲ့ပတ်သက်နေဆုံးဖြတ်စဉ်းစားရမယ်ဆိုရင်အဲ့ဒီလိုလေးစဉ်းစားပြကြပါပြပြသာရှိသေးလို့ရှိရင်ဘယ်လိုလုပ်စီခြင်းလဲပြပြသာရှိသေးလို့ရှိရင်ဘယ်လိုစဉ်းစားမလဲပြပြသာရှိသေးလို့ရှိရင်ဘယ်လိုဆုံးမလဲဆိုတာလေးစဉ်းစားကြပါကျမတို့ဒီဟာညီညီညွတ်ညွတ်နဲ့ဆက်လက်ပြီးတော့ကျမတို့ဒီမိုကရေစီပြည်တော်စုကြီးတိုးတက်ခိုင်မာတရားဝါဖြိုးဖို့ရေးအတွက်ဝိုင်းပြီးတော့အတူကြိုးစားသွားနိုင်ကြပါစေလို့ဆုမွန်ကတောင်းရည်ဒီလိုဖြစ်ပါ
နမောင်မျိုးကဗိုလ်ချုပ်ရာပြည်ပွဲကိုနိုင်ငံတော်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်တွေဗိုလ်ချုပ်ကိုလေးစားမြန်နိုးတဲ့ပြည်သူတွေထောင်နဲ့ချီပြီးတော့လာရောက်ခဲ့ကြပါတယ်။ဒေါန်ဆန်းစုကြည်ကတော့နမောင်မျိုးကနေပြန်လဲထွက်ခွာသွားပြီဖြစ်ပြီးမန္တလေးမှာညအိမ်မှာဖြစ်ပါတယ်။တချိန်တည်းမှာပဲရန်ကုန်မြို့မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးစီးပြီးဗိုလ်ချုပ်ရာပြည်ပွဲကိုဖေဖော်ဝါရီလ12ရက်နေ့ကနေ14ရက်အထိပြည်သူ့ရင်ပင်မှာကျင်းပနေသလိုကလေးများနေ့ပြိုင်ပွဲတွေတန်းချက်ပြိုင်ပွဲတွေဗိုလ်ချုပ်အမှတ်တရဓာတ်ပုံပကြီးပြပွဲတွေလည်းပြုလုပ်ခဲ့ပါတယ်။ဗိုလ်ချုပ်ဆိုင်ရဲ့မွေးနေ့ဖြစ်တဲ့ဖေဖော်ဝါရီလ13ရက်နေ့ကိုမြန်မာနိုင်ငံကလေးများနေ့အဖြစ်သတ်မှတ်ထားတာကြောင့် ဒီနေ့မနက်9နာရီကနေ12နာရီမှာကလေးတွေပါဝင်တဲ့ကြပြရွတ်ဆိုပြိုင်ပွဲ၊ဘိုးကျုံမိန်ကွန်အပြောပြိုင်ပွဲ၊ပကြီးပြိုင်ပွဲတွေကိုလည်းကျင်းပခဲ့ကြပါတယ်။ဘိုးကျုံအောင်ဆန်းနဲ့ပတ်သက်တဲ့သမိုင်းဝင်ဓာတ်ပုံတွေကိုလည်းခင်းချင်းပြသပြီးတပုံချင်းစီရဲ့နောက်ခံသမိုင်းတွေကိုလာရောက်လေ့လာသူတွေသိရှိအောင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်တွေကရှင်းပြကြပါတယ်။ပွင့်ကျင်းပရာပြည်သူရင်ပြင်ထဲမှာဘိုးကျုံအောင်ဆန်းအမှတ်တရပစ္စည်းတွေကိုလည်းရောင်းချပေးနေပါတယ်။ကလေးများနဲ့အထိတ်မှပြိုင်ပွဲတွေအပြီးမှာတော့တန်ချက်ပြိုင်ပွဲတွေကျင်းပပြီးညနေပိုင်းမှာတော့ဂီတဖျော်ဖြေပွဲကိုကျင်းပသွားမှာဖြစ်ပါလိမ့်ရှင်
။နီဂျီးရီးယားနိုင်ငံခြေဆိုင်ဘိုကိုဟာရမ်စစ်သွေးကြွအဖွဲ့ကဒီနေ့နဲ့အစောပိုင်းမှာပဲချက်နိုင်ငံနဲ့ဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ900လောက်သေဆုံးသွားတဲ့အကြောင်းလူရုံးရာရှိတွေကပြောပါတယ်။ချက်တရီးကနီးကရော့တရာကိုဘိုကိုဟာရမ်အဖွဲ့ဒီနေ့အစောပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့ကြတာဖြစ်ပြီးသူတို့ကိုချက်စိုးရတပ်ဖွဲ့တွေကတိုက်ထုတ်နိုင်ခဲ့တယ်လို့လည်းပြောပါတယ်။ဒါဘိုကိုဟာရမ်အဖွဲ့အနေနဲ့ချက်နိုင်ငံထဲမှာပထမဆုံးအကြိမ်ဝင်ရောက်တိုက်ခိုက်တာဖြစ်ပြီးစစ်သွေးကြွတွေပေါ်ထိုးစစ်ဆင်တိုက်ခတ်နေတဲ့ဒေသတွင်းညွန်ပေါင်းဖွဲ့မှချက်နိုင်ငံဖူးပေါင်းပါဝင်လာပြီးတဲ့နောက်တခုလိုဝင်ရောက်တိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်။ဘိုကိုဟာရမ်အဖွဲ့ကိုတိုက်ခတ်နိုင်မှုအတွက်နိုင်ဂျီးရီးယား၊နိုင်ဂျာ၊ချတ်၊ကင်မရွန်းနဲ့ဘီနင်းနိုင်ငံတွေကတရ8,900နဲ့ဒေသတွင်းတပ်ဖွဲ့တစ်ခုဖွဲ့စည်းဖို့မကြခင်ကပဲသဘောတူထားတာဖြစ်ပါတယ်။2009ခုနှစ်မှာစတင်ဖွဲ့စည်းခဲ့တဲ့ဘိုကိုဟာရမ်အဖွဲ့ဟာနိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ပိုင်းဒေသတွေကဒါဇင်နဲ့ချီတဲ့မြို့တွေကိုသိမ်းပိုက်ထားပြီးထောင်နဲ့ချီတဲ့လူတွေကိုလည်းတပ်ဖြတ်ခဲ့တာဖြစ်ပါတယ်
။ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းဒေသကရှီယာမွတ်စလင်ဗလီချောင်းတစ်ခုကိုဒီကနေ့စစ်သွေးကြွတွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ19ဦးသေဆုံးပြီး60လောက်ထိခိုက်ဒဏ်ရာရသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။တောက်ချာနေညနေပိုင်းဖျားဝှက်ပြုတ်ဖို့လူတွေစုဝေးနေတဲ့အချိန်မှာပောက်ကွဲသံတွေနဲ့တနက်တန်တွေကြားရတယ်လို့ဆိုပါတယ်။ဒီဗလီချောင်းကိုတိုက်ခိုက်မှုဟာပါကစ္စတန်နိုင်ငံအတွင်းဘာသာရေးဂိုဏ်းဂဏမတူသူတွေကြားအရှိန်မြင့်ဖြစ်ပေါ်လာနေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေတဲကနောက်ဆုံးတိုက်ခိုက်မှုတစ်ခုလည်းဖြစ်ပါတယ်။ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့တာဖြစ်တယ်လို့ပါကစ္စတန်တာလီဘန်အဖွဲ့ကပြောပါတယ်ရှင်။
2015ခုနှစ်ဖေဖော်ဝါရီလ23ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတိမ်ကြီးထိုင်တဲ့ကိုအောင်လွင်ဦးတို့ကြီးညာပေးခဲ့တာပါအခုကစပြီးမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်အရင်ဆုံးတော့ဒီကနေ့ညပိုင်းညဘက်ပိုင်းမှာအစိုးရအတန်းတွင်ဌာနတွေကနေပြီးတော့ចောင်းသားတွေရဲ့တပိတ်နဲ့ပတ်သက်လို့ထုတ်ပြန်ကြီးညာသွားတဲ့အကြောင်းနဲ့စပါမယ်အမျိုးသားပညာရေးဥပဒေကိုဆန့်ကျင်ပြီးတော့ဒီမိုကရေစီပညာရေးတောင်းဆိုစန္ဒပြချီတက်နေတဲ့တပိတ်မှောက်ចောင်းသားတွေရဲ့စန္ဒပြမှုကိုတားမြစ်လိုက်ပြီးတော့တပိတ်မြန်နိုင်ရင်ဥပဒေနဲ့အညီအရေးယူသွားဖို့ကြေညာလိုက်တဲ့အကြောင်းထိုင်းအခြေဆိုင် VOE သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။အမျိုးသားပညာရေးဥပဒေကိုဆန့်ကျင်ကန့်ကွက်နေတဲ့ចောင်းသားတပိတ်စစ်ကြောင်းတွေနဲ့ပတ်သက်လို့ရန်ကုန်မြို့ကိုဆက်လက်ချီတက်ပါကဥပဒေနဲ့အညီအရေးယူသွားမယ်ဆိုပြီးမြန်မာအစိုးရကဖေဖော်ဝါရီလ23ရက်နေ့ည9နာရီမှာနိုင်ငံပိုင်သတင်းဌာနဖြစ်တဲ့မြန်မာအတံကနေသတင်းထုတ်လွှင့်ခဲ့ပါတယ်
။ဆန္ဒပြចောင်းသားចောင်းသူများသိရှိနိုင်ရန်သတင်းထုတ်ပြန်ချက်2015ခုနှစ်ဖေဖော်ဝါရီလ17ရက်နေ့တွင်ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်အစိုးရကိုယ်စားလှယ်များပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်များ NNER ကိုယ်စားလှယ်များဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီမှចောင်းသားကိုယ်စားလှယ်များနှင့်လေးဝင်ဆိုင်တွဲဆုံညီနိုင်ဆွေးနွေးရာတွင်တောင်းဆိုချက်၁၁ချက်နှင့်ပတ်သက်၍နှစ်ဖက်သဘောတူညီချက်များရရှိခဲ့ကြပြီဖြစ်ပါသည်။၎င်းပြင်အခြားသဘောတူညီချက်များကိုလည်းလမ်းရောပေးထားပြီးဖြစ်၍တရိတ်စစ်ကြောင်းများရန်ကုန်မြို့သို့ဦးတည်ချီတက်ခြင်းမပြုရန်အဆိုပါညီနိုင်စည်းဝေး၌ပြောကြားထားပြီးဖြစ်ပါသည်။ရင်းဆွေးနွေးပွဲရလဒ်များကိုဆက်လက်အကောင့်ထည့်ဖို့ရန်အတွက်2015ခုနှစ်ဖေဖော်ဝါရီလ14ရက်နေ့တွင်လေးဝင်းဆိုင်ထပ်မံတွဲဆုံဆွေးနွေးရန်သဘောတူညီထားပြီးဖြစ်ပါသည်။သို့သောယခုအခါတပိတ်စစ်ကြောင်းများသည့်ရန်ကုန်မြို့သို့ဆက်လက်ဦးတည်လှုပ်ရှားနေကြသဖြင့်မလိုလားအပ်သောပြဿနာများမဖြစ်ပေါ်စေရန်နှင့်နိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးရရွာအေဂျင်တာရေးတို့အတွက်ရန်ကုန်တိုင်းဒေသကြီးတွင်သို့တပိတ်စစ်ကြောင်းများဝင်ရောက်ခြင်းမပြုနိုင်ရန်ဥပဒေနှင့်အညီဆောင်ရွက်သွားမည်ဖြစ်ကြောင်းသတင်းထုတ်ပြန်အပ်ပါသည်ဟုဖော်ပြပါရှိပါသည်ခင်ဗျာ။
အစိုးရရဲ့သတင်းထုတ်ပြန်ချက်နဲ့ပတ်သက်လို့ပြီးခဲ့တဲ့ဖေဖော်ဝါရီလ17ရက်နေ့ကဆွေးနွေးပွဲကတော့14ရက်နေ့မတိုင်ခင်ရန်ကုန်ကိုတပိတ်စစ်ကြောင်းတွေဝင်မလာဖို့ကိုသာသဘောတူထားခဲ့ကြောင်းအခုလိုမျိုးအစိုးရဘက်ကရုတ်တရက်သတင်းထုတ်ပြန်ချက်နဲ့ပတ်သက်လို့တော့ចောင်းသားအားလုံးပြန်လည်တိုင်ပင်ဆွေးနွေးပြီးမှသာသူတို့ရဲ့သဘောထားကိုထုတ်ပြန်မှာဖြစ်ကြောင်းပြည်မတပိတ်စစ်ကြောင်းကတပိတ်ကောင်းဆောင်ကိုတီဟဝင်းတင်ကဆိုပါတယ်
။အရင်တော့ကတော့သူတို့ပြောတာကဒီဖေဖော်ဝါရီ14ဒါတိုင်းရန်ကုန်နဲ့မဝင်ဘူးဆိုတဲ့ပုံစံမျိုးပဲပြောတာပေါ့နော်အခုကတော့လုံးဝဝင်မခံဘူးဆိုတဲ့ပုံစံမျိုးဖြစ်သွားအတိုင်းများသေးတော့ပြောရအောင်နည်းနည်းခက်နေကြရမှာအဲ့လိုမျိုးဖြစ်နေတာအဲ့တော့တန်ပြန်တိုင်းမျိုးလို့ပြန်စီဝင်မျိုးလုပ်နေအခုကတော့ပေါင်းတယ်မှာနားနေတော့လေဟိုမင်းနဲ့ပြန်ကြလို့ရှင်တော့အဲ့ဒီ2015ဟာစီဝင်ဒီညကျွန်တော်တို့ကဆက်ပြီးတော့အစီအစဉ်တွေပါပါစစ်မလဲဆိုတော့သူကမင်းနဲ့ပြန်ဟိုဆွေးနွေးဖို့လေဒီ2015အနေနဲ့ဆွေးနွေးဖို့ကျွန်တော်တို့ဒီဘက်ကသဘောထားအောင်ပြရမှာ ဟိုတော့ပြီးရမှာဆိုတော့ကျွန်တော်လည်းဒီညလောက်ပြီးရမယ်လောက်ပြီးချင်းစစ်စစ်လို့နည်းနည်းပြန်ဖုန်းပြောအောင်ပ
ါဖေဖော်ဝါရီလ14ရက်နေ့မှာတော့ကျောင်းသားအစိုးရလွှတ်တော်နဲ့ NNDA ကကိုယ်စားလှယ်တွေထပ်မံတွေ့ဆုံဖို့ရှိပြီးဒီဆွေးနွေးပွဲကနေကျောင်းသားတွေဘက်ကလည်းသူတို့ရဲ့သဘောထားတွေကိုပြောဆိုသွားမှာဖြစ်တယ်လို့ဆိုပါတယ်ရှင
်ဒါကတော့ရန်ကုန်မြို့အထိရည်ရွယ်ချီတက်နေတဲ့ဒီမိုကရေစီရည်ချီတက်စန္ဒပြနေကြတဲ့ကျောင်းသားရဲ့တပိတ်ကိုအစိုးရကကန့်သတ်ပိတ်ပင်လိုက်တဲ့အကြောင်းမအေးမှပြောပြသွားတာပါစောစောပိုင်းတော့ကတော့ဒီသတင်းတွေအရမှာကျောင်းသားတပိတ်စစ်ကြောင်းတွေဟာသူတို့ဥတီရလမ်းကြောင်းအတိုင်းချီတက်နေကြဆဲဖြစ်တယ်လို့ဆိုပါတယ်အဲ့လိုချီတက်နေတဲ့နေရာမှာဒီမိုကရေစီရည်တောင်းဆိုချီတက်နေတဲ့တပိတ်စစ်ကြောင်းတွေကတနင်္လာရီကရင်မွန်နဲ့မြေလက်ကျောင်းသားတွေပါတဲ့စစ်ကြောင်းဟာမွန်ပြည်နယ်နဲ့ဘကိုးတိုင်းခြားကြိုက်ထုံမြို့မုတ်ပလင်တရားမှာရဲအင်အားနဲ့ရောအရဝိအင်အားနဲ့ပါတားဆီးခံခဲ့ရပါတယ်။ပင်မတပိတ်စစ်ကြောင်းကဒီကနေ့သတင်းထုတ်ပြန်လာမှာတော့အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းကိုလွှတ်တော်ကတင်သွင်းအတည်ပြုတဲ့အဆင့်ကိုရောက်တဲ့အထိစောင့်ကြည့်ရတဲ့ချီတက်နေမှာဖြစ်တဲ့အကြောင်းဖော်ပြထားပါတယ်။အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကပဲသတင်းပေးပို့ထားပါတယ်ရှင်။
အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်နေကြတဲ့ဒီမိုကရေစီတပိတ်စစ်ကြောင်းတွေဟာဆက်လက်ချီတက်နေကြပြီးတနင်္လာရီတိုင်းမွန်ပြည်နယ်၊ကရင်ပြည်နယ်နဲ့မကွေးတိုင်းကမြေလက်ကျောင်းသားတွေချီတက်နေတဲ့တပိတ်စစ်ကြောင်းကတော့မွန်ပြည်နယ်နဲ့ပဲခူးတိုင်းကြားကကြိုက်ထုံနဲ့မုတ်ပလင်တရားမှာအတားအဆီးတွေကိုကြုံခဲ့ရကြောင်းဒဝဲတပိတ်ခေါင်းဆောင်ကိုစင်မောင်ဖြိုးကပြောပါတယ်
ဟုတ်ကဲ့မကျွန်တော်တို့တောက်ခွေတဲ့နေရာလေးမိုဒီလာထွက်အောင်ရှေ့ခုနမိဘမကတော့ဟိတောက်နေရရှေ့မှာသူတို့ကအဲ့မှာချက်ကြီးဟောတော့အထာသမားတွေပါတယ်အဲ့မှာဒါကအရင်ကဒီစီလာလို့ရှိတဲ့အဲ့မှာသူတို့ကအဲ့ဆက်ပေးလို့ခေါ်တော့လို့ပြောတာပါဒီတော့ကျွန်တော်တို့ကမိုဒီလာထွက်ပါလေမိုးပလီတောင်းမိုးပလီတောင်းမှာလေသူတို့တောင်းတယ်တောင်းရဆိုတော့ကျွန်တော်ဟိုကအဲ့မှာပိုက်ဆံပေးလို့ခေါ်တော့ဆွားရှည်တွေဟိုကရောက်တွေ့ရလို့ရှိတယ်တောင်းမရောက်ခင်မှာရိုက်ရောဟိုကရဲရောမိဘတော့ရှိတယ်ဒါပေမဲ့ရဲရောတော့ကောင်းတစ်ခုပေါ်မှာသူတို့ရနေတယ်ဘာမှတော့မလို့ဘူးအဲ့မှာအချို့ကတော့အခုတောက်လာတော့တော့ဘောကြီးလောက်ရောနေလိုက်တော့ချောရယ်ပုံရောတောက်လာမှာအချို့ကတော့ပကောအဲ့ဒီကျွန်တော်တို့ကပကောလို့ခေါ်ရပါပကောချောရယ်ပေါ့ပကောချောရယ်ဆော့နေတယ်ကျွန်တော်တို့
တနင်္လာရီကနေမွန်ပြည်နယ်ကျောင်းသားတွေနဲ့လာရောက်ပူးပေါင်းနေတဲ့စစ်ကြောင်းကိုအရင်နေ့တွေတုန်းကလည်းတားဆီးမှုတွေရှိနေပါတယ်။ဘကိုးကျောင်းသားတမကကတော့ဒီနေ့မှပဲချီတက်လမ်းလျှောက်မှုတွေကိုစတင်ခဲ့ပြီးဘကိုးတက္ကသိုလ်ဝင်းထဲကိုဝင်ဖို့ကြိုးစားခဲ့ရမှာတော့ပိတ်ပင်တားဆီးခံရတဲ့အတွက်ဘကိုးတက္ကသိုလ်ရှေ့မှာထိုင်တပိတ်လုပ်ခဲ့ပါတယ်။ဘကိုးတပိတ်စစ်ကြောင်းကလည်းချီတက်လမ်းလျှောက်နေတဲ့တခြားတပိတ်စစ်ကြောင်းတွေနဲ့ပူးပေါင်းမှုရှိတယ်လို့ဆိုပါတယ်။ပင်မတပိတ်စစ်ကြောင်းကတော့ပေါင်းတယ်မြို့မှာရှိနေပြီးသူတို့ကတော့ရှေ့ဆက်လမ်းမလျှောက်ဖို့အတွက်ဘကိုးတိုင်းနယ်လုံဝင်ကြီးကလာရောက်ဆွေးနွေးမှုတွေရှိနေပါတယ် ARD စစ်ကြောင်းကလည်းကြိုက်လက်မြို့ကိုရောက်ရှိနေပြီဖြစ်ပါတယ်ဒီကနေ့မှပဲပင်မတပိတ်စစ်ကြောင်းကိုဥဆောင်နေတဲ့ဘက္ကတများအဖွဲ့ချုပ်ကသတင်းထုတ်ပြန်ရမှာအမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းကိုလွှတ်တော်ကိုတင်သွင်းအတည်ပြုတဲ့အထိတပိတ်ကိုမရက်နာပဲစောင့်ကြည့်ချီတက်မှာဖြစ်ကြောင်းဘက္ကတခေါင်းဆောင်ကိုတီဟဝင်းတင်ကဆိုပါတယ
်အဓိကဒီဥပဒေမူကြမ်းကိုအမျိုးသားလွှတ်တော်ကိုတင်သွင်းတဲ့အချိန်အထိကျွန်တော်တို့ကတော့အဲ့ဒါကိုတော့ဟိုဆက်လက်ပြီးတော့ဖိအားပေးနေရမှာဒါဖြစ်လို့လည်းဆိုအစိုးရအနေနဲ့လွယ်လွယ်ကူကူကတိပေးတာများပြီးတော့လွယ်လွယ်ကူကူဖြတ်တာလည်းရှိတယ်လေအဲ့တော့ကျွန်တော်တို့ကဒီရုပ်တော်ကိုဆက်ပြီးတော့အတီဖြစ်တဲ့အထီကိုကျွန်တော်တို့ကဆက်ပြီးတော့ဖိအားပေးနေရမှာပဲမှာဒါပိတ်ကိုဆက်လက်ပြီးတော့ခြေတက်နေမှာတော့မှာပြီးတော့နောက်တစ်ခုကပြောရမယ်ဆိုလို့ရှိရင်ဟိုအစိုးရအနေနဲ့ကအခုလောလောဆယ်သူတို့ပြောထားတဲ့အနေအထားမျိုးကဒီသူတို့အနေကနေပြီးတော့ဒီဥပဒေမူကြမ်းကိုသွတ်တော်တင်မယ်သွတ်တော်ကအတီပြီပါမပြူပါဆိုတဲ့အပိုင်းပေါ့နော်အဲ့ဒီအနေအထားမှာကျွန်တော်တို့အခုအစိုးရကိုကျွန်တော်တို့ကတပိတ်မောင်းနေတယ်တပိတ်မောင်းနေတဲ့အနေအထားမှာသွတ်တော်ကအတီမပြူဘူးဆိုလို့ရှိရင်နောက်ထပ်တိုက်ပွဲနောက်ထပ်တပိတ်ကသွတ်တော်အတွက်ဖြစ်သွားနိုင်တယ်လို့တော့ကျွန်တော်ပြောချင်တယ်အမ
ပင်မတပိတ်စစ်ကြောင်းဟာမန္တလေးကျောက်ဆယ်မြင်းညံတောင်သား6ရေနံကျောင်းမကွေးပြည်ရွှေတောင်ပေါင်းတဲ့စတဲ့နေရာတွေကနေရန်ကုန်ကိုအရောက်ချီတက်မယ်လို့လည်းကြေညာထားပါတယ်။ပင်မတပိတ်စစ်ကြောင်းကဒီကနေ့ထုတ်ပြန်ချက်အရကတော့အစိုးရဘက်ကနေကျောင်းသားတွေတောင်းဆိုတဲ့အချက်17ချက်ကိုမူအရသဘောတူလိုက်ခြင်းကိုတိုးတက်တဲ့အခြေအနေတရအဖြစ်ရှုမြင်ကြောင်းနဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်ပြောင်းလဲပေးရန်အတွက်ပြင်ဆင်တဲ့ဥပဒေမူကြမ်းတရရေးဆွဲရမှာကျောင်းသားတို့ကိုယ်စားလှယ်တွေပါဝင်တဲ့လေးဖွဲ့ဆိုင်တွဲဆုံဆွေးနွေးပွဲကနေအပီစီရေးဆွဲဖို့အတွက်တိုက်တွန်းကြောင်းပါဝင်ပါတယ်။ဒါအပြင်ဘက္ကတသပိတ်စစ်ကြောင်းဟာမူလအစီအစဉ်အတိုင်းရန်ကုန်ကိုချီတက်မှာဖြစ်ကြောင်းရေးသားထားပါတယ်။ဘ ഹു အစိုးရနဲ့ဆွေးနွေးထားတဲ့အတိုင်းသပိတ်မောက်ကျောင်းသားတွေကိုအရေးမယူဖို့ဒေသခံအာဏာပိုင်တွေနဲ့ပညာရေးဝန်ကြီးဌာနကလည်းဆက်လက်ဖိအားပေးခြင်းတွေမလုပ်ဖို့နဲ့သပိတ်မောက်နေစဉ်ကာလအတွင်းမှာတစ်ဖက်နဲ့တစ်ဖက်အထင်မြင်လွဲမှားစေနိုင်တဲ့အပြုအမူများဖြစ်တဲ့တက္ကသိုလ်များရှိမှဒီမို democracy jinya ye tabai a tei tei zi nai ne wa ra phyan sai bou mya chait swae tha jin tan pyan san na pya jin ni ko let chi aso ya ga shao jin tin chang tabai mhaw chang da mya ga pyin than swa tadi pe tha ba de so bi yee da tha ba de pi du re ko lo naw song ya let mya thot paw aw myin ne a thi thauk khan wan yan pe bo twe tai twon tha ba de shin
မအေးမပြပြခဲ့တာပါရှင်အခုတခါတော့ရှမ်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုလည်းအလှည့်ပေးပါဦးမယ်ရှမ်းပြည်နယ်ကိုကန့်ကိုပိုင်အုတ်ချုပ်ခွင့်ရဒေသလောက်ကင်မြို့အနောက်တောင်ဘက်ပိုင်းမှာဒီကနေ့မနေ့ပိုင်းတပ်မတော်ဘက်ကနေပြီးတော့ပြန်လည်ထိုးစစ်ဆင်လာတဲ့အတွက်တိုက်ပွဲအချိန်တိုးလာဖို့ရှိတယ်လို့မြန်မာနိုင်ငံလူမျိုးစုများဒီမိုကရေစီမဟာမိတ်တပ်ပေါင်းစု MNDAA ပြောခွင့်ရအထူးဒေသ1အုတ်ချုပ်ရေးကော်မတီအတွင်းရေးမှူးဦးထွန်းမြတ်လင်းက VOA ကိုပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခကသတင်းပေးပို့ထားပါတယ်ရှင်
ပြီးခဲ့တဲ့ February 17ရက်နေ့22ရက်နေ့မှာတပ်မတော်နဲ့ကိုကန့်ဖုံကြားရှင်တပ်တို့တိုက်ပွဲဖြစ်ပွားမှုငြိမ်သက်နေရကနေဒီမနက်7နာရီလောက်မှာတော့တိုက်ပွဲတွေပြန်လည်ဖြစ်ပွားနေတယ်လို့မြန်မာနိုင်ငံလူမျိုးစုများဒီမိုကရေစီမဟာမိတ်တပ်ပေါင်းစု MNDAA ပြောခွင့်ရအထူးဒေသတဲ့အုပ်ချုပ်ရေးကော်မတီအတွင်းရေးမှူးဦးထွန်းမြတ်လင်းက VOA ကိုပြောပါတယ
်ဒီလိုပြင်နာမှုပဲရှိတယ်သူတို့ရဲ့စစ်လုံရှားမှုကိုကြည်စားအဖြစ်ပေါ့ဗျာအာဟိုတင့်ကားတွေတန်းကျက်ကားတွေခုလိုလေးရင်နေကြီးတက်တွေအများကြီးပို့လာတယ်
တိုက်ပွဲတွေနဲ့ပတ်သက်ပြီးအစိုးရဘက်ကငြိမ်းချမ်းရေးကန့်လန့်ထားတာမရှိသလိုအစိုးရဘက်ကတရားဝင်တော်လှန်ရေးအဖွဲ့တစ်ခုအနေနဲ့လက်ခံမထားတာကြောင့်ငြိမ်းချမ်းရေးလှုပ်ဆောင်မှုခက်ခဲနေတယ်လို့သူကပြောပါတယ်
ကျွန်တော်တို့အနေနဲ့ကတော့ UNFC ကမှတကူပဲဟိုမှာ NCC ကမှလည်းအဖို့မှာအဲ့ဒါဖြစ်နေကျွန်တော်တို့ပြီးမှမပြည့်ဘူးကြအဲ့တော့ကျွန်တော်ကမ်းလမ်းမယ်ဆိုရင်တော့တိတ်ကျွန်တော်တိတ်အဖြစ်ကျရှိမယ်ခဏအဲ့ဒါဒီပိုင်းကစားပေါ့ကျွန်တော်မိအိမ်ရကိုကျွန်တော်ကုမီကုကိုကျွန်တော်ပြန်နေတာပါ
တိုက်ပွဲတွေဖြစ်ပွားခဲ့တဲ့အတွက်လောက်ကင်ဒေတာကန်တွေဟာတရုတ်နိုင်ငံနဲ့လာရှိုးဒေတာတွေကိုထွက်ပြေးတင်ဆောင်လို့နေရပါတယ်လောက်ကင်ဒေတာနောက်ဆုံးအခြေအနေတွေကိုကိုကန့်လူမျိုးကွမ်လွန်လွတ်တော်ကိုစလေဥဟော်လျှောက်ချမ်းက VOA ကိုခုလိုပြောပါတယ
်စခန်းကိုတခုယူသွားတော့မဟုတ်ဒီမဟုတ်ဒါမှဒီ show ပြီးဟိုရောပျောက်ကြပြစ်တာလောက်ကင်ချီနေတော့ဟိုတို့ဆုံးပါလေဟိုနေမှာအခုကလူထိုးလက်တိမရှိတော့ဘူးသူတို့နဲ့မရှိဘူးအဲ့ဒါကဒီနမဟုတ်တမကဒီအိမ်ကိုတွားကလောပြစ်လိုက်ဟိုအိမ်ကကလောပြစ်လိုက်ဒီဖြစ်လာဟိုအိမ်ကြီးရှိမရှိဘူးလေအခုဖြစ်နေသာကလည်းသာကရှိပါလေသာကတော့အပြည့်အဝရှိပါလေဒါပေမဲ့ဒီကောင်ကဟိုနမဖို့တမတော့ဒီကောင်တော့ကိလေပြလိုက်ဟိုစကားကိုတော့ဟိုဖြတ်ဖြစ်တဲ့ဒီကောင်သွားလို့ရတယ်လို့တာတင်ညာကရှိတာလို့မဟုတ်ဘူ
းလောက်ကင်ကနေထွက်ပြေးလာတဲ့ကြံစိုက်တောင်သူတောင်တွင်းကြီးသားကိုမြောင်ငွေကဒုက္ခသည်တွေနဲ့ပတ်သက်ပြီးခုလိုပြောပါတယ
်ကျွန်တော်လောကမှာကြံထုတ်တက်ကြရတာကကြံထုတ်တဲ့နေရာမှာကျွန်တော်ဒီမှာကျွန်တော်အဲ့ဒီနေရာမှာကျွန်တော်မကြည့်ရတော့ဘူးလို့ကျွန်တော်ဘေးကထွက်ပြီးတော့ပေါက်ရပါတယ်ခင်ဗျာဒီနေ့ကျွန်တော်လူသမားတွေကိုပြန်ရှုတ်တဲ့အခြေအနေတွေရှိပါရခင်ဗျာလမ်းဒီမှာလည်းတော့ကြောက်ချီချင်းရှောက်နေတဲ့လူတွေရှိပါရခင်ဗျာဒါကြောင့်ခုနေ့မနေ့ကြီး7နာရီခွဲလောက်မှရောက်တယ်ခင်ဗျာအဲနောက်မှလည်းဒုက္ခတဲ့လူတွေအများကြီးကျန်မှသိရခင်ဗျာပြည်သူတွေကလည်းကူညီလုပ်ကမ်းပြီးတော့ဆောင်ရွက်ပေးပါရခင်ဗျာ
အခုချိန်မှာလာရှုတ်အထက်ကတဲ့ကျောင်းမှာပညာရေးဝန်ထမ်း300ကျော်ခိုလုံနေရတယ်လို့ယရနာတန်ကြီးကျောင်းမန်စီကျောင်းမန်စီကောင်းဝင်းတို့မှလည်းလောက်ကင်ကထွက်ပြေးလာတဲ့ဒုက္ခသည်တွေနဲ့ပြည့်နှက်လို့နေပါတယ်။တိုက်ပွဲဆက်ဖြစ်ကလေးကဒီနေ့အချိန်ထိလာရှုတ်ကိုထွက်ပြေးလာတဲ့ဒုက္ခသည်ပေါင်း1000ကျော်ခန့်ရှိတယ်လို့ဒုက္ခသည်တွေကကူညီနေတဲ့လာရှုတ်မြို့ကန်ဦးထွန်းနေလိုင်ဦးက VOE ကိုပြောပါတယ်။
အဲမဆူရှမ်းကျောင်းမှာလေးရှိတယ်30လောက်တော့ရှိတယ်ကျွန်တော်တော့ကြည့်တော့အဲဟုတ်တယ်အထက်ကတက်မှာအမအဲ့ဒါကအယောက်300လောက်စီးရင်ဝင်နေပြီမနေရတရားတော့အရင်အဖက်ကခင်ဗျပညာရေးဝန်ထမ်းနေအမထောင်ငန်းဆိုတာတော့မှန်တယ်ဘာဖြစ်လို့လဲဆိုတော့တဲတာတော့မမှန်ဘူးဘာဖြစ်လို့လဲထောင်ငန်းဆိုတာကလေဟိုတို့ကဒီမှာဖြတ်သွားကြတာ ਉਹ
ဖေဖော်ဝါရီ9ရက်နေ့ကနေဒီနေ့ထိဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နှစ်ဖက်အကြအဆုံးတွေရှိပါတယ်တက်မတော်ဘက်က48ဦးကြာဆုံးပြီး83ယောက်ဒဏ်ရာရထားတယ်လို့ထုတ်ပြန်ထားပေမဲ့ဖုံကြားရှင်ကိုကန့်တက်ဖက်ကတော့တရားဝင်ထုတ်ပြန်မှုတွေမလုပ်ထားပါဘူးမြန်မာနိုင်ငံလူမျိုးစုများဒီမိုကရေစီမဟာမိတ်တပ်ပေါင်းစု MNDAA ရဲ့အတွင်းရေးမှူးဦးထွန်းမြတ်လင်းက VOA ကိုပြောကြားရမှာတော့သူတို့နဲ့အတူကချင်လွတ်လပ်ရေးတပ်မတော် KIA တအားအမျိုးသားလွတ်မြောက်ရေးတပ်မတော် TNL ရခိုင်တပ်မတော် AA တို့ကပူးပေါင်းတိုက်ပွဲဝင်နေတယ်လို့ပြောပါတယ်နောက်ဆုံးရသတင်းတွေအရလောက်ကင်မြို့အနောက်ဘက်မှာရှိနေတဲ့တာပါညံခွန်းတို့မှာတိုက်ပွဲတွေနှစ်ရက်တာငြိမ်သက်နေရကနေဒီမနက်မှာတော့ပြန်လည်တိုက်ပွဲဖြစ်ပွားနေတယ်လို့သိရပါတယ်ရှင
်။ VOA မြန်မာပိုင်းသတင်းတောက်မေခပြောပြသွားတာပါရှင်။ အဲ့လိုတရုတ်မြန်မာနယ်စပ်မှာဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကိုထိခိုက်လာနိုင်တဲ့အလားအလာကိုစိုးရိမ်စေနေအနီးကပ်စောင့်ကြည့်နေတယ်ပြဿနာကိုငြိမ်းချမ်းစွာပြေလည်ဖို့မျှော်လင့်နေတယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံးကသတင်းထုတ်ပြန်လိုက်ပါတယ် သူတို့အားလုံးကိုစာနာမှုထောက်ပံ့တွေနဲ့စနစ်တကျနေရာချထားပေးလျက်ရှိတယ်လို့လည်းရေးသားထားပါတယ်ဒီပြဿနာဟာပုံမှန်အခြေအနေကိုရောက်ရှိလာတဲ့အခါမှာသူတို့တွေမြန်မာနိုင်ငံကိုအေးအေးချမ်းချမ်းပြန်သွားနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းဖော်ပြထားပါတယ်ရှင် ကိုကံဘက်ကတိုက်ပွဲသတင်းကနေပြီးတော့အခုတခါတော့နတ်မောင်မျိုးကဗိုလ်ချုပ်ရဲ့ရာပြည့်နှစ်မွေးနေ့ပွဲဘက်ကိုလည်းအလှည့်ပေးပြရစီအောင်ရှင် ဘိုချောက်အောင်ဆန်းရဲ့နှစ်တရာပြည့်မွေးနေ့ပွဲတွေကိုတနိုင်ငံလုံးမှာချိန်ချိန်တဲကျင်းပနေကြတာမှာဘိုချောက်ရဲ့မွေးရစာတိနတ်မောင်မြို့မှာကျင်းပခဲ့တဲ့ရာပြည့်အခမ်းအနားကိုသတိဖြစ်သူအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌလည်းဖြစ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ပြီးထောင်တောင်းချီတဲ့ပရိသတ်ကိုမိန့်ခွန်းပြောကြားခဲ
ည်းအနှက်ခန့်ခန့်နာနာကျင်းပခဲ့တာပါဒီလိုကျင်းပတာဟာဗိုလ်ချုပ်အောင်ဆန်းလောက်ကျံမခံရခင်အချိန်အထိအစဉ်တစိုက်အလေးနက်ပြောသွားတဲ့မှားကြားချက်တွေကိုလက်တွေ့အကောင်အထည်ဖော်ဖို့ဒီကနေ့ပြည်သူတွေစက်ပြီးဝိုင်းဝန်းကြိုးပမ်းကြဖို့တမိဖြစ်သူဒေါ်အောင်ဆန်းစုကြည်ကနမောက်မြို့မှာကျင်းပတဲ့အခမ်းအနားမှာအခုလိုပြောသွားပါတယ်
။နှစ်ပြည်အားကြိုင်ဖြစ်ဖြစ်ရဲ့နာမည်ဟာကျမတို့နိုင်ငံမှာရောစပါးမှာရောတိတ်ခါရှိရှိနဲ့ဆက်ပြီးတော့ရှိသွားနိုင်တဲ့အကြောင်းရင်းဟာဖြစ်ဖြစ်ရဲ့လူလူသားချောက်မှာဆိုပဲဖြစ်ပါတယ်။ကျမတို့ရဲ့ပြည်သူပြည်သားများဟာဖြစ်ဖြစ်အမွေတွေကိုဆက်ခံရဆိုလို့ရှိရင်တကယ်စစ်မှန်တဲ့ညီညွတ်တဲ့ဒီမိုကရေစီပြည်တော်စုတစ်ခုထူထောင်သွားဖို့ကြိုးစားကြပါလို့ကျမအနေနဲ့တိုက်တွန်းချင်ပါတယ်။
နမောမြို့ကဗိုလ်ချုပ်ရာပြည့်ပွဲကိုနိုင်ငံတော်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဝင်တွေနဲ့ပြည်သူတွေထောင်ထဲချီပြီးတက်ရောက်လာခဲ့ကြတာပါ။ဒါအပြင်နမောမြို့ကဗိုလ်ချုပ်အောင်ဆန်းနေထိုင်ခဲ့တဲ့အိမ်လက်ရှိပြားလိုက်ဖြစ်ဖွင့်လှစ်ထားတဲ့နေရာမှာအခမ်းအနားအစီအစဉ်တွေကျင်းပခဲ့ပုံကိုတော့ဒေါ်အောင်ဆန်းစုကြည်နဲ့အတူလိုက်ပါသွားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမင်းသူကအခုလိုပြောပါတယ
်။ဗိုလ်ချုပ်ဆောင်ဆောင်မွေးဖွားခဲ့တဲ့နေရာဖြစ်တဲ့ဗိုလ်ချုပ်ပြားလိုက်ခုပြုတ်ထားတဲ့ဗိုလ်ချုပ်နေအိမ်ပါပဲ။ခေ၄နိုင်လောက်မှာဒီအာယုံဇွန်ကတ်အာယုံဇွန်ဆွန်းလောင်းတာပေါ့လေသင်္ကန်းနေလောက်ပါလေအဲ့ဒီအချိန်မှာကကျွန်တော်အိမ်ရှိမှာကတော့မြန်မာမျိုးကြောက်စိတ်ပေါ့လေထိုင်ဝမ်းကြီးရတဲ့အဲ့ခါချုပ်ပြတာကိုမနေ့6နိုင်တော့စာရင်မှာလောက်ပါတယ်ဘုတုညနေအိမ်ဝင်းတွင်းမှာဘုတုအောင်စားညတရားပြီးအထိမ်းမှဂရီကြောက်စာတိုင်းကိုတီတီကူဆရာကြီးရဲ့ဒီအစီအစဉ်နဲ့ပြုလုပ်ထားပြီးမှဖွင့်ပွဲကိုမနေ့9နိုင်လောက်မှာပေါ့လေဆရာတော်ကြီးအပါဝင်ဆရာတော်စိတ်ကိနဆရာတော်ကြီးတပါအပါဝင်ပါလေကျွန်တော်တို့ဖွဲ့ချုပ်ကောင်းဆောင်မိတော်ဆောင်စုကြီးကိုယ်တိုင်လည်းဒါရောက်ဖွင့်လက်ပေးခဲ့ပါတယ်အဲ့ဒါအပြင်ဗိုလ်ချုပ်ပုံသူရုပ်သူစီလီကွန်ရုပ်သူကိုလည်းဗိုလ်ချုပ်အောင်ဆန်းစာဖတ်နေတဲ့ပုံတရာနဲ့အညီဗိုလ်ချုပ်အောင်ဆန်းထိုင်ခဲ့တဲ့ဒီပလက်ကတ်တိုင်းမှာကြားလိုက်ခမှထားဖို့ကိုလည်းဒါရှင်ကြီးမှုဝင်ကြီးဌာနသက်ဆိုင်ရာဒီရုပ်သူနဲ့တကွာဆရာဆရာနဲ့ရက်ခံတဲ့ခဏကိုလည်းတိုက်ရိုက်ဖဲပြုလုပ်ခဲ့ပါတယ်
ဗိုလ်ချုပ်ရာပြည့်ပွဲကိုပြည်သူတွေကိုယ်တိုင်ဦးစီးကျင်းပတာကိုကြည့်မယ်ဆိုရင်မြမလွတ်လပ်ရေးအတွက်ဗိုလ်ချုပ်အောင်ဆန်းကြိုးပမ်းချက်တွေအပေါ်လူထုရဲ့လေးစားမှုအတိုင်းအတာကိုတွေ့နိုင်တယ်လို့ဦးမင်းသူကပြောပါတယ
်။အခုလိုကျင်းပတာတာမန်ကျင်းပမှုနည်းမဟုတ်ဖက်နဲ့တစုံတစ်ယောက်ကအမိန့်ပေးတာမဟုတ်ဖက်နဲ့ကျွန်တော်ဒါဒီအမိန့်ပေးတာမဟုတ်ဖက်နဲ့ဗိုလ်ချုပ်ကိုဒီနေ့ထူးထူးခြားခြားဂုဏ်ပြုရမယ်ချီးမြှောက်ရမယ်ဆိုဗိုလ်ချုပ်လမ်းစဉ်ဗိုလ်ချုပ်ချမှတ်ခဲ့တဲ့သဘောတရားတွေနော်ကျွန်တော်တိုင်းပြည်နဲ့လူပြုံးပေါ်ထားခဲ့တဲ့စေနာနိုင်ငံထူထောင်ရေးစိတ်ဓာတ်တွေကိုဒါပြည်သူတွေလူကျင်လို့ပဲလို့ကျွန်တော်တဘောပေါက်ပါတယ်
။နမောမြို့မှာကျင်းပတဲ့အခမ်းအနားကိုမြမဆိုးရဘက်ကတဝင်းလွှာပေးပို့တာမျိုးမရှိပေမဲ့လုံခြုံရေးကိုတက်ဆိုင်ရာရဲအာဏာပိုင်တွေကဝိုင်းဝန်းဆောင်ရွက်တာတွေတော့ရှိတယ်လို့ဦးမင်းသူကပြောပါရယ်။နမောမြို့အခမ်းအနားအပြီးမှာဒေါအောင်ဆန်းစုကြည်ဟာကြောက်စဲမြို့ကဒေသခံတွေတိဆောက်ထားတဲ့ဗိုလ်ချုပ်အောင်ဆန်းကျေးရုပ်ဖွင့်ပွဲကိုတက်ရောက်ခဲ့ပြီးတောက်ကြနေညမှာမန္တလေးမြို့မှာညအိတ်ရန်နာမှာဖြစ်ပါရယ်ရှင်။
မအင်ဂျင်နိုင်ပြပြခဲ့တာဖြစ်ပါလေရှင် VOA American တန်ရဲ့တောက်ကြနေညပဲအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါလေရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့တိုင်းတူ 24, 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာညချမ်းပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဖေဖော်ဝါရီလ23ရက်တောက်တာနေ့ညပိုင်းစီစဉ်တွေကိုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဒုတိယပိုင်းထုတ်လွှင့်မဲ့10နာရီထိစီစဉ်တွေကိုလိုင်းနိုမီတာ25 32 51တို့ကနေပြီးတော့ဖမ်းယူနားဆင်နိုင်ကြပါတယ်ဒီစီစဉ်တွေထဲမှာတော့ပြပမှာအိမ်ပေါ်လုတ်ကင်နေကြရသူမျိုးသမီးတွေရဲ့လုပ်ငန်းခွင်ခြေနေတွေအကြောင်းဖော်ပြပေးမယ်မျိုးသမီးကန္တာတုတ္တဆုံလင်အမေရိကန်တခွင်နဲ့အတူတိတ်ပန်တဲ့ဤပညာကန္တာမှာအာကာသအတွင်းလိလာမှုတွေအကြောင်းအခုလိုနားဆင်ကြရပါမယ်ရှင်ဒီတိပ်ပံတဲ့ဤပညာကဏ္ဍမှာအမေရိကန်အာကာသစူဇန်ရေးကတိပ်ပံပညာရှင်ဒေါက်တာပရိသာတင်တဲ့ဆက်သွယ်ချက်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်ဒီလိုစီစဉ်တွေကမှအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးမှာပါရှင်ဟောင်ကောင်မှာအမျိုးသမီးအိမ်ပေါ်တူကိုပြီးခဲ့တဲ့နှစ်က၈လကြာကိုတိလက်ရောက်ညှဉ်းပန်းနှိပ်စက်မှုနဲ့အိမ်ရှင်အမျိုးသမီးကိုအပြစ်ရှိကြောင်းဟောင်ကောင်တရားရုံးတစ်ခုကဖေဖော်ဝါရီလ10ရက်နေ့ကဆုံးဖြတ်လိုက်ပါတယ်ဒီမှုကိုနိုင်ငံတကာကစိတ်ဝင်စားဂရုပြုလာခဲ့ကြသလိုလူခွေရေးလှုပ်ရှားသူတွေကလည်းဒါဟာမြို့ကြီးတွေမှာအိမ်ပေါ်ဖြစ်သွားပြီးအလုလုနေသူတွေရဲ့ဘဝတွေတိုးတက်ပြောင်းလဲမှုရှိမရှိဆိုတာမေးခွန်းထုတ်လာကြတာပါ VOA သတင်းတောက်ရှန်နွန်ဘန်ဆန်ဟောင်ကောင်ကနေပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ပြပမှာအိမ်ပေါ်ဖြစ်သွားရောက်လို့ဖို့စူးစမ်းနေကြတဲ့မြန်မာအမျိုးသမီးတွေရဲ့အရေးကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာတွလလတန်းကတင်ပြပေးထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final ဟောင်ကောင်ပြည်ယုံတင်ဝအသက်၄၀လေးနှစ်အရွယ်ဟောင်ကောင်အင်ရှင်မလော်ဝမ်တန်ကိုသူရဲ့အင်ဒိုနီးရှားအိမ်ပေါ်ကိုနှိပ်စက်ညှိမှတ်မှုနဲ့ထောင်တန်းချမှတ်လိုက်ပါတယ်။အင်ရှင်မလော်ပေါ်ဆွဲချက်တင်ခဲ့တဲ့ပြစ်မှုပေါင်း20နဲ့18ခုမှာပြစ်မှုကျူးလွန်ကြောင်းထင်ရှားတွေ့ရှိခဲ့တာဖြစ်ပါတယ်။အဲ့ဒီအင်ရှင်မရဲ့နှိပ်စက်ညှိမှတ်မှုတွေနဲ့အိမ်ပေါ်ဖြစ်သူကိုကိုထိလျောက်နှိပ်စက်စောကားမှုချိမ့်ချောက်မှုနဲ့ဓာစာပေးဖို့ကြက်ကွက်မှုတွေပါဝင်တာဖြစ်ပါတယ်။အသက်23နှစ်အရွယ်ရှိအင်ဒိုနီးရှားနိုင်ငံသူအယ်ဝါနာဆူလက်စတီယာနီကအင်ရှင်မအနေနဲ့သူ့ကိုအစာငတ်ထားတယ်ရိုက်နှစ်တယ်နှိမ်ချပြောဆိုတယ်လို့ဆိုပါတယ်ဟောလီအလန်ဟာအင်ဘော်တွေကိုအကူအညီပေးရဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဖြစ်ပါတယ်သူကဆူလက်စတီယာနီဟာဟောင်ကောင်မှာတိတ်နဲ့ချီပြီးပြပကနေလာရောက်လုတ်ကိုင်းနေကြတဲ့အင်ဘော်တွေရဲ့အခြေခံလူခွင့်ရေးချိုးဖောက်ခြင်းခံရသူတွေနဲ့တူဖြစ်တယ်လို့ဆိုပါတယ်
So there are many issues that are faced by modern domestic workers.
ဟောင်ကောင်မှာပြပကတော့ရောက်လုတ်ကိုင်းမဲ့အိမ်ဖော်တွေရင်ဆိုင်ရမဲ့ပြဿနာတွေကအများကြီးရှိနေပါတယ်။အာဝီယာနာရဲ့အမှုကအမည်သဘောလောက်ပဲရှိပါသေးတယ်။ဟောင်ကောင်မှာအိမ်ဖော်တွေအနှိမ့်ဆက်အညှဉ်းပန်းခံရမှုတွေထဲမှာအာဝီယာနာရဲ့အမှုကဥပမာတစ်ခုပါပဲ
။ဆူလက်စတီယန်နီရဲ့ဖြစ်ရကြောင့်နိုင်ငံတကာကိုဒေါသထွက်တုန်လှုပ်စေခဲ့တာဖြစ်ပြီးဟောင်ကောင်ရှိအိမ်ပေါ်သုံးသိန်းတို့ရဲ့အရေးကိုအာရုံစိုက်စေခဲ့တာဖြစ်ပါတယ်။အများစုကအင်ဒိုနီးရှားနဲ့ဖိလစ်ပိုင်တို့ကဖြစ်ပါတယ်။ဟောင်ကောင်ရဲ့ဥပဒေအရအိမ်ပေါ်တွင်နေတဲ့သူတို့လှုပ်ရှင်တွေနဲ့အတူနေထိုင်ကြရမှာဖြစ်ပြီးတစ်လအနည်းဆုံးလစာဟာအမေရိကန်ဒေါ်လာ918ဒေါ်လာဟောင်ကောင်ဒေါ်လာ410ဖြစ်ပြီးမြန်မာငွေနဲ့ကတော့ကျပ်5သိန်းကျော်ဖြစ်ပါတယ်။ခုလိုဖယ်ရီလာဆယ်ရည်နေကချက်မှတ်လိုက်တဲ့တရားရုံးရဲ့စီရင်ချက်ကြောင့်အရှိတောင်အာရှနဲ့ဆာဒီအရေဗျကူဝိတ်အစရှိတဲ့အရှိလေပိုင်းမှာတွားရောက်လုတ်ကိုင်းနေကြတဲ့အင်ဘော်တွေရဲ့နေထိုင်မှုဘဝအခြေအနေကိုကဘာကိုမိမောင်းထိုးပြရာရောက်စီပါတယ်။ဒီအမှုကိုတရားရုံးကအကြမ်းနာဆစ်ဆေးပေးတာဟာအတော်လေးထူးခြားတယ်လို့ဟော်လီအယ်လန်ကပြောပါတယ
်။ I think the international media, the spotlight definitely had helped the case.
နိုင်ငံတကာသတင်းမီဒီယာတွေရဲ့ဖော်ပြမှုတွေကြောင့်ဒီအမှုကိုအတော်ကလေးကိုအထောက်အကူပြုစေပါတယ်။ရဲစခန်းမှာမစစ်ဆေးအရေးမီယူရသေးတဲ့အမှုတွေအများကြီးရှိနေပါတယ်။ဥပမာကျမတို့တိုင်ချက်ဖွင့်တဲ့အမှုတွေအများကြီးရှိနေပေမဲ့ရဲကမစုံစမ်းရသေးတာတရားရုံးတင်ဖို့မတင်ဖို့အတွက်မဆုံးဖြတ်ရသေးတာတွေကအများကြီးရှိနေပါတယ်
။အဲ့ဒီအမှုကြမ်းတာစစ်ဆေးရမှာဟောင်ကောင်တရားရုံးမှာတက်တီထွက်ဆိုချက်တွေရ Inshima Pidu, Lawang Tangha, Imbo Suliestia Mienago, Latine, Tore Dwejong, Tutuadwe, Jogiadlu, Tubzak Tegude, Ponsoze, Totelu, Nakan Quegera Pibare. Dabin Soundwima, Yichoganema, Wimbabe, Mada Yakanga, Chinemabe, Bangagule, Puinta Gerelu Subare, Suliestima, Alla Yelem Shi, Laza Ile Mayalu Subare, Tubia Dabunwea, Tumina, Lenne, Choudwima, Yabjalare, and a patent idea, Tanya Dangetwi, Dwike Hong Kong Ma, the Cha Imodwile, Sanda, Piage, Javare. Sulestianie Muha, Ashashi, Imodwe, Queen Chopang Hubo, Nanganagaye, Soyam, again Pimugu, Dozi B. Hong Kong Lu Mujidwima, Nitai Mububa, Suywa Lara, Quejak Sisan Kayade, She Nidwi, Janglebu Lu Abi Surago, Libi Taubia, Yayau de Lule, Holly Elena, Piovari.
Well, we continue to lobby the government for.
Inbori Nine, Duruye, Queen Yrigo, Yanai Budre, Asoga, and Nisha Kayayan, Tamamho, Gambo, Pia Kayayan, Topo, Pioye Chabudre, Thirty Shizime, Policy Rigo, Champa Pibu, Abiaule Rigo, Lopo, Jamaru Nine, Suago, Sebi, Tansu, Doma, Pipare.
Yadujiga, Inshima, Lowang Tangine, Inbos, Sulestianigo, Bizia, Janide. Laza Ajwe Dola Dongdong Konya Bibu Mate Chama Libari. Kulu Pimudwe Julum Mujang, Inshimago, Tongdan Benni Chama Me Suraguro Diadu Jiga, Fevrilan Se Konyanima, Zinje Chabu Shibari. Kulu Hong Kong Inshimaga, Indonesia Imbo, Awirana Sulesti Yani Ibo, Lum Sanswa Nixe, Yimban Gere Mujangi, Yama Sriani name, Yama Imodwego, Hong Kong Bobo, Satin Lusang Gere, a sea single. Pigere, Nit September Laga, Sanga, like that, we are very. Yamanangan in it, Natang Sedunga, Yama Imodwigu, Pipama, Twayo, Look and Green Ubrigu, a deep blue Piatang get up, Pibari. Pigere, Nit, Fairy Lagaro, Yama Imbobong, Seku Uduha, Patamato, Hong Kongu, Twayo, Look and Boot, Twakwa, Twage, Jara Pipari. Yama Imbo Miazuha, Leshima, Tining and it, Singaburoma, Amyazon, Twayo, Look and Be. Singapore ma tiam wing or dear wing ma look in hijare, Yama imbo bangha, don't down lao si de lu, kaman javare. Yama mute me imbo duin in it, pedudui mia pin pitchadle, throw the dui look and yama, poisari pide, Yama mid agency swiga, bello throw the rigu, seize it jadre, suragu, teaching it to it. YouTube bomma, dechi geama, poisad uga, Yama mute me duigu, twistle me mianga. Video Yakubi Timpia Tarago Tuyabari Eddie Inet Chogu Sele Kauno Timpia Biazi Ptama Mut Migaro attend a set don't need you, Chipari.
Okay, please introduce yourself.
My name is Kanani. I am Timothy
Yao.
I am Dodi. I am Singer. I am
Manichinelli. Tudia Garo, Ninaune Pippi, the meet U Migin Chipari.
Okay, please tell me about yourself.
First morning, my name is Ida Chan. I am 33 years old. I have only six family members. I am that. I am Buddhist. I am the missionary. I am married. I have one daughter. My father.
Now, the Ugaro, attend his head, don't you, everybody?
Okay, please introduce yourself.
Good morning. My name is Ida Chan. I am 23 years old. I live in Bilin. I am Buddhist. I am single. I have my
parents,
I have my only family member. My father is
43 years old. Okay, please tell me about yourself.
Good afternoon. My name is Lao Nguyen. I am 30 years old. My education is high school best. I am 40. I am missionary. I am single.
The road we go, Puezaga, Mire, Migundine. Through Kuyi Yaswinwe, Miba Dwe Chang, Kling Edwigo, Chinheim Chinai, Techi Yueo, Lipiani Dudwigo, Chinheim Chinai, Sade, Migundi, Bawena Driabari, Wezaga, Mide, Migundine, Amye Bani, Migund, the Kugaro, Saint Now Ship, Pisialu Suyabame, Edagaro, Nayam Shibe, the Bak Kunye, Lulu Name Last, Migume Pibari.
Can you walk without the off? No, that day. Okay? Can you walk without day off? Without day off, no rest day.
Yes, I can. Yes, I
can. Can you walk without day off?
Yes, I can.
အများစုကတော့ခုလိုမေးရမှာနိုင်ရမရှိလုံနိုင်ကြောင်းဖြေကြားခဲ့ကြတာကိုတွေ့ရပါတယ်။ဒါအပြင်ခုလိုပြည်ပမှာဘလုတ်ကန်ရတဲ့အကြောင်းကိုမေးမြန်းရမှာအများစုကတော့
Why do you want to come to Singapore?
I want to support my family.
Why do you want to come to Singapore?
I want to support my parents.
မိဘတွေမိသားစုတွေအတွက်ငွေထောက်ပံ့မှုဖြစ်တယ်လို့ဖြေကြတာကိုတွေ့ရပါတယ်။ Indonesia အစိုးရကတော့သူနိုင်ငံကအိမ်ပေါ်တွင်နှိပ်စက်ညှဉ်းပန်းခံရမှုကြောင့်2018ခုကစလို့အင်ဒိုနီးရှားအမျိုးသမီးတွေကိုအိမ်ပေါ်အဖြစ်သွားရောက်လုပ်ကင်ခွင့်ပြုတော်မှာမဟုတ်ဘူးလို့ကြေညာခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ Myanmar Meat Agencies လို့ခေါ်တဲ့ပွဲစားကုမ္ပဏီတွေက၈တန်း၉တန်း၁၀တန်းအောင်သူတွေအပြင်ဖွဲ့ရသူတွေကိုပါခေါ်နေတာတွေ့ရပါတယ်။အခုလိုငြိမ်ရွယ်လှတဲ့မြန်မာအမျိုးသမီးတွေနှိပ်စက်ညှဉ်းပန်းမခံရလေအောင်စောက်ရှောက်ဖို့ကတော့သက်ဆိုင်ရာအစိုးရပြင်ပြပရောက်ကုမြန်မာနိုင်ငံသားတွေပေါ်မှာလည်းမူတည်တဲ့အကြောင်းတင်ပြရင်ဒီသတင်းပါရဲ့မြို့သူများခန္ဓာကိုညီကုန်းချုပ်အပ်ပါတယ်ရှင
်ဒေါ်လာလာဇန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးခန္ဓာကိုနားဆင်ခဲ့ရတာပါဒီစီစဉ်ကိုတကြညပိုင်းမှာအစ်ထုတ်လွှင့်ပြီးတော့စနေမနက်ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်အခုတစ်ပတ်တူတာဆောင်လင်အမေရိကန်တခွင်အစီအစဉ်မှာတော့ဖေဖော်ဝါရီလအတွင်းအမေရိကန်ပြည်ထောင်စုကထူးခြားတဲ့ဖြစ်ပျက်တွေကြောင်းကိုမတ်စုမြတ်မွန်ကစီစဉ်ပြီးကိုသားညုံနဲ့တူတင်ဆက်ပေးထားပါရရှင
်အမေရိကန်ပြည်ထောင်စုမှာဖေဖော်ဝါရီလတဲ့ထူးထူးခြားခြားဖြစ်ခဲ့မှုတွေအကြောင်းတွေကိုဒီတစ်ပတ်တူတာဆောင်လင်အမေရိကန်တခွင်အစီအစဉ်မှာပြောပြပါရစေရှင်ကိုတောင်ညုံကိုဘယ်ဟဲလေးဖွက်လိုက်အောင်မယ်အခုသမ္မတအိုဘားမားနေနေတဲ့အိမ်ပြတော်မှာလျှက်စစ်မီဘယ်တော့ကစရခဲ့တာလဲသိလားရှင့
်တိကြတော့ဘယ်သိပလဲဗျာဒီနှစ်ပေါင်းရာနဲ့ချီရောပေါ့ဘာကြောင့်မေးတာတော့မဆွမြတ်မောင
်ဖေဗရူလာထဲမှာလေအမေရိကန်မှာဘလို့ထူးခြားတာတွေဖြစ်ခဲ့လဲဆိုတာရှာဖွေကြည့်တော့မှာအိမ်ပြတော်မှာဒီ1889ခုနှစ်ထဲကလျှက်စစ်မီရခဲ့တာဆိုတာတွေ့လို့ပါအတိအကျပြောရင်တော့1889ခုနှစ်ဖေဗရူလာ3ရက်နေ့ပေါ့အဲ့ဒီနေ့မှာအိမ်ပြတော်တစ်ခုလုံးလျှက်စစ်မီတွေကိုတက်ပြီးခဲ့တာတဲ့
အဲ့ဒါဘယ်သမ္မတလက်ထက်ကလဲဗျာ
သမရဘန်ဂျမင်ဟဲရီဆန်လက်ထက်ကပေါ့အဲ့ဒီကသမရနဲ့သူ့မိသားစုကမိခလုတ်တွေကိုမကင်ရဲကြဘူးတဲ့ဓာတ်လိုက်မှာစိုးရင်ကြလို့လို့ဆိုတယ်အင်ပြူရောဝန်ထမ်းတွေကမနဲ့ဆိုမိတွေကိုလိုက်ဖွင့်ပေးရတယ်ညဘက်ဝန်ထမ်းတွေမပြန်ခင်မှာမိတွေကိုလိုက်ပိတ်ပေးခဲ့ရတာတဲ့
သူတို့ပြန်လို့ရှိရင်မိပိတ်သွားကြတယ်ဆိုတော့ညဘက်အင်ပြူရောကြီးကမှောင်နေမှာပေါ့ဗျအ
ဲ့လိုတော့မှောင်မနေဘူးလေသမရဘန်ဂျမင်ဟဲရီဆန်တို့မိသားစုကလျှက်စစ်မိတွေမတက်ခင်တော့ကအတိုင်းပဲဒီဖျောင်းနိုင်တွေရေနံစီမိအိမ်တွေကိုညဘက်မှာဆက်ပြီးတော့တုံးကြတယ်တဲ့ကိုသားညုံရဲ့အမေရိကန်သမ္မတတွေကသမ္မတဖရန်ကလင်ရိုးဇဗက်တယောက်နိုင်ငံရေးအရခြေလှမ်းမှားတယ်လို့ပြောစမှတ်ပြုစရာဖြစ်ခဲ့တဲ့ကိစ္စတခုကလည်းဖေဗရူလာထဲမှာပဲဖြစ်ခဲ့တာနော်ကိုသားညုံ
သူဝေဖန်ခံခဲ့ရတဲ့ကိစ္စဆိုလို့ရှိရင်တော့ဒီတရားရေးစနစ်ကိုပြင်ဖို့ကြိုးစားခဲ့တဲ့ကိစ္စလားမဆွမြတ်မော
ဟုတ်တယ်လေ
ပြည်သူတရားစီရင်ရေးစနစ်အတွက်တရားသူကြီးတစ်အယောက်90ကိုခန့်အပ်ဖို့နဲ့တရားရုံးချုပ်တရားသူကြီး10ယောက်အသစ်ခန့်ဖို့1938ခုနှစ်ဖေဖော်ဝါရီလ9ရက်နေ့တုန်းကသမ္မတဒီဖန်ကလင်ရူးစဘက်ကလွှတ်တော်ကိုဥပဒေကြမ်းတင်ခဲ့တာပေါ့အဲဒီကိစ္စနဲ့အမေရိကန်နိုင်ငံကြီးမှအတော်ကြီးကိုဂရဲရိုက်ခဲ့တာဗ
ျအမေရိကန်မှာဒီစီးပွားရေးမဟာပြက်ကတ်စိုက်နေတဲ့အချိန်စီးပွားရေးပြန်ပြီးတော့နလန်ထူဖို့သမ္မတရဲ့အစီအစဉ်တော်တော်များများကိုတရားရုံးချုပ်ကနေပြီးတော့အခြေခံဥပဒေနဲ့မကိုက်ညီဘူးဆိုပြီးတော့ပယ်ချခဲ့တာကြောင့်ပြည်ထောင်စုတရားစီရင်ရေးစနစ်ကိုသမ္မတကပြင်ဆင်ဖို့ကြိုးစားကြတာလို့ကြည်ကြဲပြန့်ပြန့်မြင်ခဲ့ကြပါတယ်။သမ္မတရူးဇဗက်ကတော့အသက်အရွယ်ကြီးရင်နေတဲ့တရားရုံးချုပ်တရားသူကြီးတို့ကသူ့ရဲ့အစီအစဉ်တွေကိုတည်တည်ချာချာမတုံ့တက်ဖဲနဲ့အစွဲအလန့်နဲ့ကန့်ကွက်ခဲ့တာလို့သမ္မတဘက်ကယူဆခဲ့တယ်လို့လည်းအခုလိုမျိုးသမ္မတပြောတာကိုကြည့်ပြီးတော့တွက်ကြပါတယ်
။ We must have men worthy and equipped to carry out impartial justice.But at the same time, we must have judges who will bring to the courts a present-day sense of the Constitution.
တရားမျှတမှုအတွက်ဗလိုက်မှုကင်းပြီးတော့ထိထိရောက်ရောက်တက်ကြွဆောင်ရွက်နိုင်သူတွေရှိရပါမယ်။ တစ်ချိန်တည်းမှာပဲဖွဲ့စည်းပုံပါဥပဒေတွေကိုမျက်မှောက်ခေအမြင်နဲ့ဆုံးဖြတ်ပေးနိုင်တဲ့တရားသူကြီးတွေလည်းရှိဖို့လိုအပ်ပါတယ်လို့သမ္မတ Roosevelt ကပြောသွားခဲ့တာဖြစ်ပါတယ်
။ဒါပေမဲ့လည်းဒီသမ္မတရဲ့ပြည်ထောင်စုတရားစီရင်စနစ်ကိုပြင်ဆင်ရေးဥပဒေချမ်းကိုလွှတ်တော်ထဲမှမဲခွဲတော့အကြီးအကျယ်ကိုရှုံးနိုင်ခဲ့ပါတယ်။သမ္မတဟာလွတ်လပ်တဲ့ပြည်ထောင်စုတရားစီရင်စနစ်ကိုလွှမ်းမိုးဖို့ကြိုးစားတာလို့အဲဒီတုန်းကအမေရိကန်အများစုကမြင်ခဲ့ကြတယ်လို့ဆိုပါတယ်။ခေတ်သစ်သမိုင်းပညာရှင်တွေကတော့သမ္မတ Franklin Roosevelt ရဲ့ကြိုးပမ်းမှုဟာသူ့ရဲ့နိုင်ငံရေးအရာရှုံးနိုင်မှုတွေကတစ်ခုဖြစ်တယ်လို့သုံးသပ်ကြပါတယ်ရှင်။တစ်ချိန်လုံးကရှမ်းရှမ်းတောက်ဖြစ်ခဲ့တဲ့ဒီ Britain က Rock and Roll ဂီတာအဖွဲ့ Beatles ကိုသိတယ်မလားအဲ့ဒီ Beatles အဖွဲ့အမေရိကကိုပထမဆုံးသချင်းလာဆိုတာကလည်း February လထဲမှာပဲလေ1964ခုနှစ်တုန်းကပေါ့ New York မြို့ကကနေဒီလေဆိပ်ကိုပြိုမီရီရဲ့အသေးကြော် Beatles အဖွဲ့လည်းရောက်လာရောရဲတွေကမင်းဲကိုထိန်းခဲ့ရတယ
်ဒီစိတ်မှာလာကြူကြတဲ့ Beatles ပရိသတ်3000လောက်အထူးသဖြင့်ဒီဆယ်ကျော်သက်မင်းကလေးတွေတက်တက်လှုပ်ဖြစ်နေကြတဲ့ဂျာကနေပြီးတော့လုံခြုံရေးတွေနဲ့ John Lennon, Paul McCartney, George Harrison နဲ့ Ringo Starr တို့ကိုဟိုတယ်ကိုပို့ပေးခဲ့ရတာလေ
။အဲ့ဒီအချိန်ခါတုန်းကဒီနာမည်ကျော်အပတ်စဉ် TV အစီအစဉ်တစ်ခုမှာ Beatles အဖွဲ့သချင်းလာဆိုတော့လေပရိသတ်တွေရောသတင်းတောက်တွေရောပြည့်နှက်နေကြတာရှင့် Presenter Ed Sullivan ပြောတာကိုနားထောင်ကြည့်လေ
။ Now yesterday and today our theater's been jammed with newspapermen and hundreds of photographers from all over the nation and these veterans agree with me that the city never has witnessed the excitement stirred by these youngsters from Liverpool who call themselves the Beatles. Now ladies and gentlemen,The Beatles!
Close your eyes and I'll kiss you. Tomorrow I'll miss you.
အဲ့ဒီခီးစဉ်တွင်မှ Beatles အဖွဲ့က New York, Washington DC နဲ့ Miami မြို့တွေကိုလှည့်လည်ပြီးတော့အစဉ်မြင့်ဖျော်ဖြေပွဲတွေကိုလုပ်ခဲ့ပါတယ်ရှင်အလှည့်ပတ်တော်တဲ့သူတွေကိုအဆောင်ဂျိမ်း Jesse James ဆိုပြီးတော့တင်စားပြောနေတဲ့ Jesse James ပထမဆုံးဗန်ဓမြတိုက်ခဲ့တာကလည်း February လထဲမှာပဲသိလား1866ခုနှစ်တုန်းကတိုက်ခဲ့တာတဲ့ကိုသားညုံရဲ့
နာမည်ကြီးဓမြမှုပဲဗျငင်းငင်းချင်းဖြစ်နေတဲ့ American ပြည်တော်စုမှာနေကင်းကြောင်တောင် Jesse James တို့ဓမြခိုင်းဝင်ပြီးတော့ဓမြတိုက်ခဲ့တာမဟုတ်လား Missouri ပြည်နယ်က Clay County ငွေစုပံကိုဝင်တိုက်ကြတာလေ
အဲ့ဒီခေတ်အဲ့ဒီခါတုန်းကဘဏ်ကနေပြီးတော့ဒေါ်လာ6000နီးပါးဓမြတိုက်သွားတယ်ဆိုတာနဲတာမဟုတ်ဘူးနော်1860ပြည့်လွန်နှစ်လယ်ပိုင်းလောက်ကစပြီးတော့1886ခုနှစ်အထိကို Jesse James ခေါင်းဆောင်တဲ့ James Younger ဂိုင်းကဓမြတိုက်အကြမ်းဖက်လူရဲမှုပေါင်းမြောက်များစွာကိုကျူးလွန်ခဲ့ကြတယ်တဲ့
ရဲကဖမ်းမမိလို့ဝရမ်းထုတ်ထားတဲ့အထိအရှောင်တိန်ကောင်းခဲ့ပေမဲ့နောက်ဆုံးတော့သူ့ရဲ့ဂိုင်းသားတစ်ယောက်ကပဲသူ့ရဲ့ခေါင်းကိုနောက်ကနေပြီးတော့ပြစ်တက်ခဲ့လို့ Jesse James သိရတာဗျ1882ခုနှစ်မှာပေါ့
ကဲအခုလောက်ဆိုရင်တော်တာရှင်တွေလည်း February လာတဲ့ American ပြည်ထောင်စုမှာဖြစ်ခဲ့မှုတဲ့စိတ်ဝင်စားစရာသမိုင်းတွင်အဖြစ်အပျက်တချို့ကိုသိခဲ့ရပြီးမို့တုတ္တဆုံလေ American တခွင်အစီအစဉ်ကိုလည်းဒီမှာပဲအဆုံးသတ်ပါစေရှင
်တုတ္တဆုံလေ American တခွင်ကိုခုလိုတောက်ကြညာဘိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုအင်္ဂါမနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်။အခုနောက်ဆုံးနားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
အမေရိကန်အသက်သက်စူဆန်ရဲ့အဖွဲ့ NASA ရဲ့သုတေသနလုပ်ငန်းတွေထဲမှာနှစ်ကြာဆုံးလေ့လာမှုတစ်ခုဖြစ်တဲ့ Voyager အာကာသယာဉ်နဲ့စူဆန်မှုရဲ့အကြောင်း NASA ကသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကပြောပြပေးမှာပ
ါ Voyager မတိုင်ခင်က Pioneer 11နဲ့12ဆိုပြီးလွှတ်ခဲ့ပူပါတယ်အဲ Pioneer 11နဲ့12ကနေဆက်ကြဝလာအတွင်းထဲကိုနှုန်ခဲ့တဲ့1980ကျော်ကျော်လောက်ကလွှတ်ခဲ့တယ်နောက်ပိုင်းမှာဒီ Voyager ဂျိုဒုလွှတ်ဖို့အစီအစဉ်လုပ်ခဲ့ပါတယ်အစတော့ကဂျိုဒုဇုံတွဲနှစ်ခုစီလွှတ်မယ်ဆိုပြီးကြိုးစားခဲ့ပါတယ်နောက်တိတ်ပြီးတော့ကုန်ကြစီများတဲ့အတွက်ဂျိုဒုတစ်ခုစီပေါ့နော် Voyager 1 Voyager 2ဆိုပြီးလွှတ်ခဲ့ပါတယ်အဲ့ဒါ1989ခုနှစ်ကလွှတ်ခဲ့တာပါ
အဝမ်းနဲ့2ကိုဘယ်လိုပုံစံနဲ့လွှတ်လိုက်တာပါလဲ
စက်ကြဝလာကြီးရဲ့အပြင်ကြီးလို့ဖြစ်နေတယ်လေဒီ Voyager 1နဲ့2ကိုလွှတ်လိုက်တဲ့အခါကျတော့နည်းနည်း down ကိုစောင်းပြီးတော့စက်ကြဝလာရဲ့တစ်ဖက်ကိုယင်းနံပါတ်1 Voyager 1ကိုတစ်ဖက်ကိုလွှတ်နောက်ဒီနေစက်ကြဝလာရဲ့တခြားဘက်ကိုပေါ့နော်အဆန့်ကျင်ဘက်ကိုလွှတ်လိုက်ပါတယ်အ
ဲ့တော့ Voyager 1နဲ့2ကအခု1က
ဒီစัจจဝလာရဲ့အပြင်ကိုထွက်သွားပြီလို့ပြောနိုင်လားပြောနိုင်ပါတယ်ဘာပဲလို့ပြောနိုင်လဲဆိုတဲ့အခါကျတော့လွန်ခဲ့တဲ့2000နှစ်ဆက်နှစ်ခုနှစ်လောက်ကနေစัจจဝလာရဲ့အပြင်ဆုံးမှာဟီလီယိုစဖီးယားဆိုတဲ့အကာတစ်ခုလို့ရှိပါတယ်အဲ့ဒါပါလဲဆိုလို့ရှိရင်နေရောင်ခြည်ကနေပြီးတော့တက်ရောက်နိုင်တဲ့အကာသားထဲမှာရှိတဲ့အပုံတွေပြည့်စစ်တတ်တွေကိုချတ်လုပ်ထားတဲ့
ส่วนเองไอ้เนี่ยเราจะได้อาการจ้ะเรานิยามเนี่ยอ่าไม่ใช่หรอกปะเนาะไอ้ขาจ้ะรู้สิตาฮีลิโอสเฟียร์หรือขอปะเนาะไอ้ล่ะปีรู้สิรู้สิอินเตอร์สเปลเลอร์สเปซဆိုတဲ့ဟာပေါ့เนาะအဲ့အဲ့ဒီအကွာအဝေးကိုရောက်သွားပြီဆိုတဲ့ဟာဟိုတို့လွန်ခဲ့တဲ့နှစ်နှစ်လောက်ကစပြီးတော့တိုင်းလို့ရပါတယ်အဲ့တော့ဗိုယေဂျာ1ကလွန်ခဲ့တဲ့နှစ်နှစ်ကဒီစัจจဝဠာရဲ့အပြင်ပအကိုရောက်သွားတယ်ဗိုယေ
heliosphere ဆိုတဲ့ဟာဆက်ဝိုင်းမဟုတ်ဘူးเนาะသူကဘဲဥပုံကြီးဖြစ်နေတဲ့အတွက်ဒီ Voyager 1ထွက်သွားတဲ့ခရီးကဒီဘဲဥပုံရဲ့ဒီဟိုဟာပေါ့เนาะအစွန်းတစ်ဖက်ကိုရောက်နေတဲ့ပုံစံဖြစ်နေတယ် Voyager 1 ਨਾਲ ဆိုလို့ရှိလို့ချင်းဒီဒီဆက်ကြာနေဆက်ကြာဝလာရဲ့အားတက်ရောက်မှုရဲ့အပြင်ကိုရောက်သွားပါပြီလွန်ခဲ့တဲ့တစ်နှစ်ခွဲနှစ်နှစ်လောက်ခဲ့ Voyager 2ကတော့နောက်တစ်နှစ်ခွဲလောက်ကြာလို့ရှိရင်เนาะဒီအဲ့ဒီကနအားတက်ရောက်လုံးဝမရှိတော့တဲ့နေရာလောက်ကိုစရောက်မပြောလို့ရတော့ပါပြီ
အော် NASA ကနေပြီးတော့ဒီသုတေသနလုပ်နေတာကိုအရင်ပြောပြပေးပါဦ
းသူအစတုန်းကအစီအစဉ်ကပါလဲဆိုလို့ရှိရင်ဒီ Voyager ဂျူတုကိုကြာသပရေဂျူစနေဂျူပြီးတဲ့အခါကျ Uranus ပေါ့နော်အဲ့အရာတွေကိုဖြတ်ပြီးတော့အခါကျလို့ရှိရင်သူ့အပေါ်မှာထည့်ပေးလိုက်တဲ့ကင်မရာတွေပြီးတဲ့အခါကျတော့ဒီဂျူတွေကိုရောက်သွားတဲ့အခါကျလို့ရှိရင်ဒီဂျူတွေရဲ့တန်လိုက်လျှက်စစ်တပ်ဘလောက်ရှိလဲတန်လိုက်တာဘလောက်ရှိလဲပြီးတဲ့အခါကျဂျူတွေကနေထုတ်တဲ့ဟာပေါ့နော်အနီရောက်ရောင်ကြီးခရမ်းလွန်ရောင်ကြီးအဲ့ဓာတွေကိုတိုင်းတဲ့စက်တွေနဲ့သူကရောင်ကြီးမျိုးစုံနဲ့ဒီဂျူတွေရဲ့အပူချိန်ဘလောက်ရှိလဲပြီးတဲ့အခါကျဂျူတွေရဲ့ဇီဝဓာတုယူပအဲ့ဒါတွေနဲ့ပတ်သက်တဲ့ဟာကိုလေ့လာတဲ့တန့်စင်တဲ့စက်တွေနဲ့သူတို့အတိုင်းတာဖို့အတွက်လွှတ်လိုက်တာပါမူလအစီအစဉ်ရဆိုလို့ရှိရင်1980နဲ့99နှစ်လောက်မှာဆိုလို့ရှိရင်ဒီအစီအစဉ်တွေကပြီးသွားပြီပါဘာလို့လဲဆိုတဲ့အခါကျတော့ Voyager 1 or Voyager 2 or ဆက်ကြဝလာရဲ့အပြင်ဆုံးကဂျူတွေ Uranus တို့ Neptune တို့ဒီကြာသပတေးဂျူတွေပေါ့နော်အဲ့ဒါတွေကိုရောက်ပြီးတော့ဖြတ်ပြီးတော့တိတ်ပန့်ချက်လက်နဲ့ဓာတ်ပုံတွေပို့ပြီးပါပြီဒါပေမဲ့ဒီ Voyager 1နဲ့2ကစုမှထည့်ပေးလိုက်တဲ့အနုမြူဓာတ်ပေါင်းဖိုကနေထုတ်တဲ့ဒီဓာတ်အားထုတ်လို့ရတဲ့ဆက်လို့ခေါ်ပါတယ် radio isotope thermoelectric generator ဆိုတော့เนาะ RTG ကနေပြီးသူ့ပေါ်ပါရှိတဲ့ computer တွေကိုဆက်ပြီးတော့အလုပ်လုပ်ခိုင်းလို့လည်းရနေသေးတယ်ပြီးတဲ့အခါကျတော့ဒီသိပ္ပံဆိုင်ရာအချက်လက်တွေထပ်ထုတ်ပေးနိုင်လောက်တဲ့ဆက်ပစ္စည်းတွေလည်းလုပ်နေသေးတယ်ဆိုတော့သူတိတဲ့အတွက်ခရီးကိုဆက်ပြီးတော့လွတ်လိုက်တာပေါ့เนาะတနာရီကိုမိုင်4000နှုန်းနဲ့ဒီဆက်ကြာကုလာခရီးကိုနှင်းနေတာဖြစ်ပါတယ
်အကွာဝေးဘလောက်ကိုရောက်နေပါပြီ
နက္ခတ္တဗေဒပညာရှင်တွေတိုင်းနဲ့အတိုင်းထွာရဲ့ unit ချီပါတယ် astronomical unit လို့ခေါ်ပြီးတော့ unit ပေါင်း 33,000 ရှိနေပါပြီ one astronomical unit ဆိုကဘာနေနေกว่าဝေးမိုင်93,000ခေါ်တာပါအဲ့တော့မိုင်တန်ပေါင်း 33,000 လောက်ကိုခရီးကိုရောက်သွားပါပြီအဲ့တော့ thermoelectric generator အာနောက်ဆက်5နှစ်ဆိုကုန်သွားပြီ data အချက်လက်တွေဘာတွေပို့နိုင်နေအားလည်းမရှိတော့ဘူးဒါပေမဲ့ဂျူတုကြီးကစက်ကြဝလာထဲမှာရှိတယ်ဂျူတွေနက်ခတ်ကြီးတွေနေတွေရဲ့တခြားနေတွေဆွဲအားတွေနဲ့သူတဖြည်းဖြည်းဆက်သွားမှာပ
ါ Voyager ရဲ့ထူးခြားမှုကဘာပါလဲ
ကျွန်တော်တို့လူသားတွေလို့အသိဉာဏ်ရှိတာဒါမှမဟုတ်လို့ရှိရင်ကျွန်တော်တို့လူသားတွေတဲ့သိပ္ပံပညာအရန်လဲတိုးတက်နေတဲ့ဒီတက်ရှိတွေကများယူလိုက်နိုင်တယ်ဆိုလို့ရှိရင်ကျွန်တော်တို့လူသားတွေအနန္တဆက်ကြဝဠာကြီးရဲ့ဘယ်နေရာမှာရှိပါတယ်ကဘာဆိုတဲ့နေရာမှာတက်ရှိတယ်လူတွေရှိတယ်ဒီလူတွေက1989ခုနှစ်တုန်းကဘလို့ယဉ်ကျေးမှုနဲ့ဘလို့နေထိုင်ခဲ့တယ်ဆိုတဲ့ဟာကိုသိအောင်ဓာတ်ပြားတစ်ခုထည့်ပေးလိုက်တယ်ရွှေရည်တုတ်တားတယ်ကြီးပြားနဲ့လှုပ်ထားတယ်ဓာတ်ပြားနဲ့လဲလို့ရတဲ့ဓာတ်ဆက်ခေါင်းလေးပါထည့်ပေးလိုက်တယ
် Voyager ဂျူရုမှာမြန်မာလိုနှခွန်းဆက်တံပါတွင်းထားတဲ့ရွှေဓာတ်ပြားချက်ကိုပါထည့်ပေးလိုက်တာပါ
ကဘာပေါ်မှာစကားပြောနေတဲ့ဘာသာပေါင်း55ခုပါသွားပါတယ်55ခုထဲမှာကျွန်တော်တို့မြန်မာဘာသာနဲ့နှုတ်ခွန်းဆက်ထားတဲ့စကားလည်းပါပါတယ်နေကောင်းပါသလားတဲ့နော်ဒါအပြင်စိတ်ဝင်စားဖို့ကောင်းတာဒီ Voyager လွတ်တင်တဲ့အချိန်တုန်းကတပရာဖြစ်တဲ့ Jimmy Carter ရဲ့အတန်လည်းပါပါတယ်ဝေးလံပြီးတင်းငယ်လာတဲ့ကဘာကနေလက်ဆောင်တစ်ခုပေးလိုက်ပါတယ်တဲ့ကျွန်တော်တို့လူသားတွေရဲ့သိပ္ပံပညာရုပ်ပုံတွေဂီတစဉ်းစားတွေးခေါ်မှုနဲ့ ခန်းစားမှုတွေကိုဖော်ပြထားတာဖြစ်ပါတယ်ကျွန်တော်တို့လူသားတွေခက်ဆက်လက်အသက်ရှင်တန်ဖို့ကြိုးစားနေပါတယ်တစ်ချိန်မှာအခုလူသားတွေရဲ့ပြဿနာတွေပြေလည်ပြီးစကြဝဠာတစ်ခုလုံးရဲ့ယဉ်ကျေးမှု Galactic Civilization နဲ့လက်တွဲနိုင်မယ်လို့မျှော်လင့်ပါတယ်အဒါအပြင်စိတ်ဝင်စားဖို့ကောင်းတာအဲ့မှာကလေးငူတဲ့အတန်ပါသွားတယ်ဗမာစကားအပါဝင်နှုတ်ခွန်းဆက်တဲ့စကားတွေပါပါတယ်ကဘာပင်နားမှာရှိတယ်ကဘာနဲ့ပတ်သက်တဲ့နေဆက်ကြဝဠာရဲ့ဂျူရီရဲ့ဓာတ်ပုံတွေထည့်ပေးလိုက်ပါတယ်နောက်ပြီးတော့ Rock and Roll တချင်းတစ်ပုတ်လည်းပါတယ်နောက်ဓာတ်ပုံတရားနဲ့တစ်ဆက်ငါးပုံပါအဓိပ္ပာယ်ရှိရှိနဲ့တည်ထိုက်တဲ့ကဘာလူသားတွေရဲ့ယဉ်ကျေးမှုသိပ္ပံပညာဆိုင်ရာသင်္ကေတတွေဂီတသင်္ကေတပါတယ်တယောရဲ့ပုံပြီးတော့အာဂါသဓာတ်ပုံတွေလည်းပါပါတယ်
ဒေါက်တာ ပနေနီးပညာစီစဉ်ကိုတောက်ကြညနဲ့စနေမနေ့ပိုင်းတွင်မှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင် VOA ကနေထုတ်လွှင့်ပေးနေတဲ့ သတင်းပတ်ဆက်ကန်တာတွေကို VOA internet.myanmar.voanews.com မှာလည်းနားဆင်နိုင်ကြပါတယ် VOA American အသံရဲ့တောက်ကြနေညပိုင်းစီစဉ်တွေမပြီးဆုံးခင် မနေ့ကစနေနေ့ညကျရင် တိုက်ရိုက်လေးလိုက်ဆွေးနွေးကြမှာဆွေးနွေးကြမယ်အကြောင်းအရာတွေကိုပြောပြရင်ဖိတ်ခေါ်ပါရစေရှင်
ပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြနေရတဲ့ကြောင်းသားတွေနဲ့အာဏာပိုင်တွေသဘောတူညီမှုရရှိလိုက်ကြပြီဖြစ်ပါတယ်မြန်မာနိုင်ငံမှာကြုံတောင်းကြုံခဲရရှိခဲ့တယ်လို့ပြောရမယ်ဒီသဘောတူညီချက်အမှန်တကယ်ဆက်လက်အကောင်အထည်ပေါ်လာနိုင်မဲ့အလားအလာဘယ်လောက်ရှိပါသလဲတကယ်လို့အတားအဆီးခလုတ်ကသင်းတစုံတရာပေါ်လာခဲ့ရင်ဘယ်လိုကျော်လွှားသင့်သလဲဆိုတာကိုအခုလာမယ့်စနေညတိုက်ရိုက်လေးလှမ်းအစီအ number 23232599 email is our burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလို့တူဆင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။
ဖီအိုအမေရိကန်တန်ရက်တိုက်ရိုက်လေလံစီစဉ်တွေကိုစနေနေ့အင်္ဂါညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။ဖီအိုကနေခုတန်လွှင့်နေတဲ့တနာရီစာစီစဉ်အစအဆုံးကိုစီစဉ်ပြီးပြီးချင်းမြမစံတော်ချိန်ည10နာရီကနေ17နာရီထိပြန်ပြီးနားဆင်နိုင်ပါတယ်။ဖီအိုရဲ့တောက်ကြနေညပဲအတန်လွှင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုတောက်ကြနေညပဲထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေအစုံမတက်ခင်မှာသတင်းအကျဉ်းချုပ်ကိုမတ်တင်ကီထိုက်ကတလှည့်ကြီးညာပေးပါအောင်မယ်ရှင
်။ယူကရိန်းပြည်ပခအဆုံးသတ်ရေးကိုဥတီစီမဲ့လင်းနိုင်ငံအဖြစ်ခန့်ရက်စရေးသဘောတူညီချက်မနစ်ကြားသားပရိနေကရရှိထားတဲ့ကြားကပဲတိုင်းပြည်အရှေ့ပိုင်းမှာလွန်ခဲ့တဲ့တရက်အတွင်းတိုက်ပွဲတွေဖြစ်သွားခဲ့တဲ့အတွက်အစိုးရတပ်သား12ဦးသေဆုံးပြီး34ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ယူကရိန်းစစ်ဖက်ရရှိရောကပြောပါတယ်။အပြည့်ခါရက်စရေးသဘောတူညီချက်ကတော့အခုချိန်ထိစတင်အကျုံးဝင်ခြင်းမရှိသေးပါဘူး။လွန်ခဲ့တဲ့ရက်ပိုင်းအတွင်းနေမြေဆိုးမမှုရရှိနိုင်ရတဲ့အတွက်နှစ်ဖက်အပြိုင်လူနေခဲ့ပြီးတော့ပို့ဆောင်ရေးအချက်အချာကျတဲ့ဒဗက်ဆယ်မြို့အနီးဝန်းကျင်မှာတိုက်ပွဲတွေပိုပြင်းထန်တယ်လို့စစ်ဖက်အရာရှိတို့ကပြောပါတယ်။ဂရိနိုင်ငံမှာတင်းရှိနေတဲ့ကျွေးမြီတွေကိုဖျက်တောက်ရှော့ချနိုင်ဖို့နဲ့နိုင်ငံတကာကျွေးရှင်တွေကဂရိအစိုးရကိုတောင်းဆိုနေတဲ့ချိုးချံချွေတာရေးအတိုင်းအတာတွေကိုဖြေလျှော့ရေးအတွဲနီးပညာပိုင်းဆိုင်ရာဆွေးနွေးပွဲတွေစတင်နိုင်ရေးအတွဲဒီကနေ့ဂရိအစိုးရနဲ့နိုင်ငံတကာကျွေးရှင်တွေတွေ့ဆုံဆွေးနွေးနေကြပါတယ်။ဂရိတာဝန်ရှိသူတွေနဲ့ဥရောပဆောင်ဥရောပဗဟိုဘဏ်နဲ့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့တို့ကကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးရေးသဘောတူညီချက်ကိုတော့လဝဲရင်ဂရိဝင်ကြီးချုပ်တဲ့ဘရက်ဆဲမြို့မှာကျင်းပနေတဲ့ဥရောပသမဂ္ဂညီလာခံမှာပထမဆုံးအကြိမ်တက်ရောက်နေချိန်မှာပဲဒီသဘောတူညီချက်ကိုရရှိခဲ့တာဖြစ်ပါတယ်Internet cyber ချင်းချောက်မှုတွေနဲ့ပတ်သက်လို့အမေရိကန်ကုမ္ပဏီတွေအဖွဲ့အစည်းတွေအနေနဲ့အစိုးရနဲ့တော့သူတို့အချင်းချင်းမှာပါအချက်လက်ဖလှယ်တာတွေကိုပို့ပြီးတော့လုတ်သွားဖို့တိုက်တွန်းနေသမရအမိတ်ထုတ်ပြန်ချက်တရက်ကိုသမရဥပမာလက်မှတ်ရေးထိုးဖို့စီစဉ်နေပါတယ်ရှင်
။နိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Glenn Von Carlio ဖြစ်ပါတယ်။ VOA American တန်ရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီထိ 9.2 မီတာ 32-40-48တို့ကနေဖန်ယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်တောတာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမခွန်ညိုပါ
This program has come to you from the Voice of America, Washington.